Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2023ခုနှစ်အောက်တိုဘာလ23ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အသံလွှင့်ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လင်းပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383နဲ့9383တန်းလိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျွန်မစုမမ
မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာကမ်းမြောင်ကလူတသန်းကျော် 24 နာရီအတွင်းရွှေ့ပြောင်းပေးကြဖို့အစ္စရေးကအမိန့်ထုတ်ထားပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဟာဒီကနေ့ပါလက်စတိုင်းခေါင်းဆောင်နဲ့တွေ့ဆုံပါတယ်။ထိုင်းဝန်ကြီးချုပ်ကတော့အစ္စရေးမှာရှိတဲ့သူ့လူမျိုးတွေခေါ်နိုင်ဖို့အစ္စရေးတာမကြီးနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီသတင်းနဲ့အပါအဝင်တခြားထိတိုင်းအောင်သတင်းတွေကိုတော့မတ်စုံမွန်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညမှာသောရရှင်တွေကိုတင်ဆက်ပေးမယ်။နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ KNU ကရင်အမျိုးသားစည်းရုံးထိန်းချုပ်နယ်မြေဖြစ်တဲ့ပဲခူးတိုင်းညောင်လေးပင်ခရိုင်ထဲကကြောက်ကြီးမြို့နယ်နဲ့မုံမြို့နယ်ထဲမှာစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်တဲ့အတွက်တေဆုံးဒဏ်ရာရမှုတွေရှိခဲ့ပါတယ်။
ဖယ်လေးညနေ 9:20 မှာအဲ့မှာခမရ439ကပြစ်တာမှာအဲ့ဒါ439လက်နဲ့ကြီးပြစ်တာမှာအကျော်လက်ကြီးရောက်ကြရောက်ပောက်ဝဲပြီးတော့မယူရတိနိုင်ပြီးတော့အသက်14နှစ်သူကထိပြီးသေးသွားရဲ့အဲ့ဒါအရင်ပြစ်သေးသွားတယ်
ကေသခံ VOA ကိုပြောပြပေးခဲ့တာပါရှင်ဒီသတင်းအပြည့်စုံနဲ့အတူမိုခါဆိုင်ကလုန်းမုန်တိုင်းအလွန်ရခိုင်ပြည်နယ်တွေကပြည်လဲထူထောင်ရေးလုပ်ငန်းတွေထိထိရောက်ရောက်မလုပ်နိုင်သေးတဲ့အတွက်ဒေသခံတွေအခက်ကြုံနေရပါတယ်ရခိုင်ဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရက်ပြည်ရေးမှာအနှောက်အယှက်တွေရှိနေပါတယ်လို့စစ်ကောင်စီက VOA ကိုပြောပါတယ်ဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရေဆုံးကတော့ထိတ်တဲရောက်သတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့ပြောပြပေးပါမယ်ရှင်
ကစားကမ်းမြောင်ဒေသမြောက်ဖက်အချမ်းမှာရှိနေသူတသန်းကျော်စလုံးတောင်ဘက်ပိုင်းကို24နာရီတွင်သွားကြဖို့အစ္စရေးကာကွယ်ရေးဌာနကပြောထားကြောင်းကုလသမဂ္ဂအရာရှိတွေကမနေ့ကြာတာပရိနေမှာပြောပါတယ်ဒီလောက်များပြားလာတဲ့လူဦးရေကိုအချိန်တိုတွင်းမှာပြောင်းရွှေ့ဖို့မဖြစ်နိုင်ကြောင်းနဲ့လူသားချင်းစာနာစရာအဆိုးကျိုးတွေဖြစ်လာလိမ့်မယ်လို့ကုလသမဂ္ဂရဲ့သဘောထားကိုကုလသမဂ္ဂပြောခွင့်ရစတီဖန်ဒူဂျာရစ်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်အဖြစ်ဆုံးတဲ့ကြုံရပြတဲ့အခြေအနေကနေဘေးထုခရောက်တဲ့အခြေအနေကြာသွားနိုင်တာမို့ဒီအမိန့်ကိုပြန်ရုပ်သိမ်းဖို့ကုလသမဂ္ဂကပြင်းထန်စွာတောင်းဆိုကြောင်းကြေညာချက်မှာဖော်ပြထားပါတယ်အစ္စရေးကာဝေးဌာနရဲ့ထုတ်ပြန်ချက်အရပြောင်းရွှေ့ပေးရမယ့်စီးရင်ထဲမှာကုလသမဂ္ဂဝန်ထမ်းတွေအပြင်စာတင်ကြောင်းတွေစေကနဲ့ကျမရေးဆောင်ရှောက်မှုပေးတဲ့ဌာနတွေလည်းပါဝင်တယ်လို့စတီဖန်ဒူဂျာရစ်ကကြေညာချက်မှာဖော်ပြပါတယ်အစ္စရေးနိုင်ငံတွင်ပြီးခဲ့တဲ့စနေနေ့ကဟာမတ်အဖွဲ့ကအကြမ်းဖက်ဝင်ရောက်တိုက်ခိုက်ခဲ့တဲ့နောက်ပိုင်းဂါဇာဒေသကိုလောင်စာဆီစားတောက်ကုန်နဲ့ရေစတဲ့အရေးပါတဲ့လိုအပ်ချက်တွေမပို့နိုင်အောင်အစ္စရေးကပိတ်ဆို့ထားတာကြောင့်ဂါဇာဒေသဟာအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရပြီးဖြစ်ပါတယ်အစ္စရေးတို့ရဲ့လက်တုပ်ပြန်တိုက်ခိုက်မှုကြောင့်ဂါဇာဒေသကလူပေါင်း၃သိန်းခွဲနီးပါးပြည်တွင်းဒုက္ခသည်တွေဖြစ်နေကြတယ်လို့လည်းကုလသမဂ္ဂကပြောပါတယ်အစ္စရေးတပ်ကအရန်တပ်ဖွဲ့ဝင်3600000ကိုစစ်မှုထမ်းဖို့ပြန်ခေါ်ထားသလိုဂါဇာနယ်စပ်မှာတပ်တွေချနေတာကြောင့်ဒီအပိုင်းတွင်ကုန်းကြောင်းကနေထိုးစစ်ဆင်ဝင်ရောက်တိုက်ခိုက်မှုတွေလွတ်နိုင်နေဆိုတဲ့တက်ဆွမှုတွေလည်းထွက်ပေါ်နေပါတယ်ခင်ဗျာ
ဟာမတ်စ်သွေးကြွားတွေဖမ်းဆီးထားတဲ့ဒဇာကန်တွေလွတ်မြောက်ရေးနဲ့အစ္စရေးနဲ့ဟာမတ်စ်တို့ကြားပြည်ပခါတွေပို့ပြီးတော့စိုးမလာနိုင်မှုအရှိလေပိုင်းဒေတာကိုကိုရိုင်းသွားရောက်ပြီးတော့ဂျိုးပန်းနေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ဟာဒီကနေ့မှာတော့ပါလက်စတိုင်းခေါင်းဆောင်မမတ်အဘတ်စ်ဂျော်ဒန်ဘီအဗ်ဒူလာနဲ့ဂျော်ဒန်နိုင်ငံအမန်မြို့တော်မှာတွေ့ဆုံခဲ့ပါတယ်။ဟာမတ်စ်စစ်သွေးကြွတွေရဲ့တိုက်ခိုက်မှုနဲ့ပြည်ပခါတွေပို့ပြီးတော့မှကျေပြတ်မလာအောင်ကာကွယ်နိုင်မှုဆွေးနွေးခဲ့တယ်လို့နိုင်ငံသားရေးဌာနပြောခွင့်ရကပြောပါတယ်။ဟာမတ်စ်စစ်သွေးကြွတွေရဲ့တိုက်ခိုက်မှုကိုလက်တုံ့ပြန်ပြီးတော့အစ္စရေးကနေတိုက်ခိုက်နေတဲ့ဂါဇာကမ်းမြောင်ဒေသမှာတော့အရသာပြည်သူတွေကိုအကာအကွယ်ပေးဖို့နဲ့စေဝါအစားအသောက်စတဲ့လူသားချင်းစာနာတဲ့အကူအညီတွေရနိုင်မှုအရေးကြီးတဲ့အကြောင်းဂျော်ဒန်ဘီအဗ်ဒူလာကအမေရိကန်နိုင်ငံသားဝန်ကြီးဘလင်ကန်ကိုအလေးထားပြောကြားခဲ့ကြောင်းနန်းတော်ကလည်းကြေညာချက်ထုတ်ပြန်ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဘလင်ကန်ဟာဒီကနေ့ညနေပိုင်းမှာပဲကာတာနိုင်ငံကိုဆက်ပြီးတော့ခီးထွက်ခွာသွားပါတယ်။တချိန်တည်းမှာပဲအမေရိကန်ကာကွယ်ရေးဝန်ကြီးလွိုင်းအော့စတင်ဟာအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုအစ္စရေးကာကွယ်ရေးဝန်ကြီးရူဖ်ဂါလန်နဲ့တယ်အဗစ်မြို့မှာဒီကနေ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။အစ္စရေးလုံခြုံရေးအတွက်အမေရိကန်တို့ပေးတဲ့အကူအညီတွေမှာကြိုတင်ကန့်သတ်ချက်တွေထားမှာမဟုတ်ဘူးဆိုတာကိုလည်းအမေရိကန်ကာကွယ်ရေးဝန်ကြီးအော့စတင်ကပြောကြားခဲ့ပါတယ်ရှင်။
အမေရိကန်ရဲ့ဓာတ်ခတ်ပိတ်ဆို့မှုအောက်အီရန်နိုင်ငံပိုင်ငွေဒေါ်လာတန်း 6,000 ကာလရှိကြာထိန်းချုပ်ထားတာကိုပြီးခဲ့တဲ့စက်တင်ဘာလတဲ့အမေရိကန်နဲ့အကျဉ်းသားလဲလှယ်တဲ့အစီအစဉ်နဲ့အီရန်ကိုပြန်လွှဲပေးဖို့ကိစ္စနဲ့ပတ်သက်လို့သမ္မတဘိုင်ဒန်အစိုးရကပြန်တုံ့တက်နေပါတယ်။ပြီးခဲ့တဲ့ဒီနေ့ပတ်ကုန်အီရန်ကကြောရောနောက်ခံပေးထားတဲ့ဟာမတ်စစ်သွေးကြောအဖွဲ့ကအစ္စရေးနိုင်ငံအတွင်ဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်ကလေးငယ်တွေနဲ့တက်ကြီးရွယ်တွေအပါအဝင်လူ 1,300 ကျော်သေဆုံးခဲ့ရတဲ့အပြင်တစားကန်150လောက်ကိုဖမ်းဆီးသွားခဲ့တဲ့ဖြစ်ရတပတ်မပြည့်ခင်ကြာသာရင်းနေမှာပဲအခုလိုငွေတွေပြန်လွှဲပေးဖို့ကိစ္စနဲ့ပတ်သက်လို့တာဝန်ရှိသူတွေပြန်တုံ့တက်နေကြတာပါလွတ်တော်အတွင်းဒီမိုကရက်တီနဲ့ရီပဘလစ်ကန်တွေကလည်းဒီငွေတွေကိုဆက်ပြီးထိန်းချုပ်ထားဖို့ဖိအားပေးနေကြပါတယ်အောက်လွတ်တော်ဒီမိုကရက်တီနဲ့တကပိတ်ဆွေးနွေးပွဲတစ်ခုမှာဒုတိယဗန္ဓာရေးဝန်ကြီးဝဲလီအဒီယေမိုကဒီငွေတွေကိစ္စနဲ့ပတ်သက်လို့သုံးဆွဲမှုယာယီကန့်သတ်ချက်တစ်ခုကိုအကြံပြုထားပါတယ်ခင်ဗျာ
အစ္စရေးမှာရှိနေတဲ့ထိုင်းနိုင်ငံသားတွေထိုင်းနိုင်ငံကိုပြန်နိုင်ရေးကူညီပေးဖို့ထိုင်းဝန်ကြီးချုပ်ကအစ္စရေးသံအမတ်ကြီးနဲ့တွေ့ဆုံပြီးတော့တိုက်တွန်းခဲ့ပါတယ်။ထိုင်းလူမျိုးတွေအပါအဝင်ဟာမတ်စစ်သွေးကြွတွေဖမ်းဆီးထားတဲ့တရားခဏ်တွေတစားခဏ်တွေပြန်ပြီးတော့ပြန်လို့ရေးကိစ္စကိုလည်းထိုင်းနိုင်ငံဆိုင်ရာအစ္စရေးသံအမတ်ကြီးအော်နာဆာဂိဖ်နဲ့တွေ့ဆုံတဲ့အချိန်မှာပြောကြားခဲ့ပါတယ်လို့ထိုင်းဝန်ကြီးချုပ်စေထာတဝီစင်ကတွေ့ဆုံပွဲအပြီးမှာအခုလိုပြောကြားခဲ့ပါတယ်
แล้วก็ได้ขอร้องท่านเรื่องสุดท้ายก็คือเรื่องของตัวประกันด้วยนะครับว่าให้ดูแลให้ว่าให้พยายามเจรจาที่จะ
ထိုင်းဝန်ကြီးချုပ်ပြောသွားခဲ့တာကတော့ထိုင်းလူမျိုးတွေဒီမဟုတ်ဘဲနဲ့နိုင်ငံဆောင်ကတရားခံတွေပြန်ပြီးတော့လွတ်မြောက်လာနိုင်ရေးညှိနှိုင်းဆွေးနွေးပါလို့သူအစ္စရေးသံတမန်ကြီးကိုတောင်းဆိုခဲ့တယ်လို့ပြောကြားခဲ့တာပါဖမ်းဆီးခံထားရတဲ့သူတွေဟာပြည်ပခန့်နဲ့ဘာမှမသက်ဆိုင်တဲ့အပြစ်မဲ့တဲ့သူတွေဖြစ်တာကြောင့်အ мян ဆုံးပြန်လွတ်လာတဲ့လို့ထိုင်းဝန်ကြီးချုပ်စေထာတဝီစင်ကပြောကြားခဲ့တာပါတရားခံဖြစ်နေဖမ်းဆီးခံထားရတဲ့သူတွေထဲမှာတော့ထိုင်းလူမျိုး16ယောက်ပါဝင်ပါတယ်ဂါဇာကမ်းမြောင်ဒေသမှာပြီးခဲ့တဲ့စနေနေ့တုန်းကဟာမတ်စစ်သွေးကြွတွေအစ္စရေးမျိုးတွေရွာတွေထဲကိုဝင်ပြီးတော့တိုက်ခိုက်တဲ့အချိန်မှာထိုင်းလူမျိုး22ယောက်သေဆုံးပြီးတော့14ယောက်ဒဏ်ရာရခဲ့ပါတယ်။သေဆုံးခဲ့တဲ့သူတွေရဲ့ရုပ်လောင်းတွေထိုင်းနိုင်ငံဘက်ကပြန်ပြီးတော့ပို့ရေးအ мян ဆုံးဆောင်ရွက်ပေးဖို့ကိုလည်းထိုင်းဝန်ကြီးချုပ်ကအစ္စရေးသံအမတ်ကြီးနဲ့ဘန်ကောက်မြို့တော်မှာတွေ့ဆုံတဲ့အချိန်မှာတောင်းဆိုခဲ့ပါတယ်။ဟာမတ်စ်တို့တိုက်ခိုက်ချိန်တွင်းမှာသေဆုံးသူကထောင်ကျော်ရှိခဲ့ပြီးတော့အလောင်းတွေကိုအသေးစိတ်စီးစစ်နေရတာမို့လို့အလောင်းတွေချက်ချင်းပြန်ပြီးတော့ပြန်မပေးနိုင်သေးတာဖြစ်တယ်ဆိုတာကိုအစ္စရေးသံအမတ်ကြီးကတုံ့ပြန်ခဲ့ပေမဲ့အပြည့်အဝဦးစားပေးကူညီမယ်ဆိုတာကိုပြောကြားခဲ့ကြောင်းထိုင်းဝန်ကြီးချုပ်ကပြောပါတယ်။အစ္စရေးနိုင်ငံရဲ့နေရာစုံမှာရောင်းနေကြတဲ့ထိုင်းလူမျိုးတွေလုံခြုံတဲ့နေရာကိုပို့ဆောင်ပေးပြီးတော့ထိုင်းနိုင်ငံကိုပြန်လာအောင်ကူညီပေးမယ်လို့အစ္စရေးသံမတ်ကြီးကအမှတ်ခံခဲ့ပါတယ်။အစ္စရေးနိုင်ငံမှာရှိနေကြတဲ့ထိုင်းလူမျိုးတွေထဲမှာနေရက်ကိုပြန်ကျင်းနေဆိုပြီးတော့စည်ရင်းပေးထားသူကတော့ 6,000 နီးပါးရှိပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ညနေလို့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ဒီအမေရိကန်တန်ကနေတောက်ကြနေညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။အလို့တော်ဥက္ကဋ္ဌပြည်ရွေးချယ်ခံရဖို့သူ့ပါတီအတွင်းမှာရင်လုံလောက်တဲ့မဲအရေးအတွက်မရနိုင်တာကြောင့်လွတ်တော်အမတ်စတီဗ်စကာလစ်ဟာလွတ်တော်ဥက္ကဋ္ဌလောင်းအဖြစ်ကနေပြန်ရုပ်သိမ်းလိုက်ပါတယ်။သူဆုံးဖြတ်ချက်ကိုမနေ့ကြတာပရိနေကနောက်ပိုင်းမှာကျင်းပတဲ့ Republican Party အတွင်းတကပိတ်ဆွေးနွေးပွဲအတွင်းမှာပြောကြားလိုက်တာဖြစ်ပါတယ်
။ I just share with my colleagues that I'm withdrawing my name as a candidate for the speaker designee.
ကျွန်တော်ကိုရွေးချယ်ထားတဲ့အမည်စင်းကနေပြန်ယူသိမ်းတဲ့အကြောင်းကျွန်တော်လှုပ်ဖို့ကင်ဘက်တီကိုအသိပေးခဲ့ပါတယ်လို့တကပိတ်စီယိုဘွဲအပြင်ကိုပြန်ထွက်လာတဲ့အချိန်လွတ်တော်အမစကာလစ်ကသတင်းတောက်တွေကိုပြောကြားခဲ့တာပါအလို့တော်မအမတ်နေရအများစုရရှိထားတဲ့ Republican Party ကလွတ်တော်ဥက္ကဋ္ဌရာတို့ကိုရွေးချယ်မှာဖြစ်တဲ့အတွက်ပါတီဝင်တွေအချင်းချင်းညီညွတ်ကြဖို့လိုအပ်ပေမဲ့အဲ့ဒီလိုဖြစ်မနေဘူးလို့လည်းစကာလစ်ကပြောပါတယ်လွတ်တော်ဥက္ကဋ္ဌဟောင်း Kevin McCarthy ကိုမဲခွဲဖယ်ရှားခဲ့ပြီးတဲ့နောက်လွတ်တော်မှာ Republican Party အတွင်းသဘောတော်ကျပြမှုတွေနဲ့အုပ်စုကွဲမှုတွေရှိနေပါတယ်။လောလောဆယ်လွတ်တော်ဥက္ကဋ္ဌလစ်လတ်နေတာမို့လွတ်တော်ရဲ့လုပ်ငန်းတွေလည်းမလဲပတ်နိုင်ဘူးဖြစ်နေပါတယ်။အောက်လွတ်တော်မှာဥက္ကဋ္ဌဟောင်း Kevin McCarthy ပြီးရင်ဒုတိယနေရာရှိတဲ့ Steve Scalise နဲ့ Ohio ပြည်နယ်လွတ်တော်အမ Jim Jordan တို့နှစ်ယောက်ထဲက Steve Scalise ကိုအောက်လွတ်တော်ဥက္ကဋ္ဌလောင်းအဖြစ်ပါတီတွင်းရွေးချယ်ခဲ့ကြပါတယ်။ဒါပေမဲ့အောက်လွတ်တော်မှာမဲခွဲရင်လိုအပ်တဲ့ထောက်ခံမဲ218မဲမရနိုင်ဘူးဆိုတာသိကြတဲ့အတွက် Steve Scalise ကအခုလိုအမည်စင်းကိုပြန်ယူသိမ်းလိုက်တာဖြစ်ပါတယ်ခင်ဗျာ။
ယူကရိန်းကိုရုရှားလေတပ်ရဲ့အဝေးကနေလေကြောင်းတိုက်ခိုက်မှုစတင်ခဲ့တာရက်ပေါင်း20ကျော်နေပြီလို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ပဲပြောဆိုလိုက်ပါတယ်။အခုနှစ်အစောပိုင်းတုန်းကလည်းယူကရိန်းတို့ရဲ့အခြေခံအဆောက်အုံတွေကိုအလားတူတိုက်ခိုက်မှုမျိုး52ရက်ကြာရုရှားဘက်ကလုပ်ခဲ့တာပါ။ဆောင်းရာသီရောက်တော်မှနဲ့အတူအလားတူတိုက်ခိုက်မှုတွေကိုလုပ်ဖို့ရုရှားဘက်ကပြင်ဆင်နေပုံရကြောင်းကိုလည်းဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။တစ်ချိန်တည်းမှာပဲရုရှားရေနဲ့အတွက်ကဘာလုံးဆိုင်ရာသတ်မှတ်ထားတဲ့ဈေးနှုန်းကန့်သတ်ချက်တွေကိုချိုးဖောက်တဲ့ကုမ္ပဏီတွေကိုအမေရိကန်ကတန်ခတ်ပိတ်ဆို့ထားတယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကသူ့ရဲ့နေ့စဉ်မိန့်ခွန်းမှာပြောပါတယ်။ရုရှားရဲ့စွန့်အင်အရင်းမြစ်တွေကနေဝင်ငွေရနေတဲ့လမ်းကြောင်းတွေကိုပိတ်ဆို့နိုင်ရေးဖိအားဆက်ပေးကြဖို့လိုအပ်တယ်ဆိုတာကိုလည်းယူကရိန်းသမ္မတကပြောပါတယ်။တစ်ချိန်တည်းမှာပဲရုရှားနိုင်ငံဘိုလ်ဂိုရက်ဒေသမှာပစ်ချလိုက်တဲ့ယူကရိန်းဒရုန်းရဲ့အပျက်စီးတွေကြောင့်လူ3ဦးသေဆုံးခဲ့ရကြောင်းကိုလည်းရုရှားအရာရှိတဦးကဒီကနေ့ပြောပါတယ်ရှင်။
တရုတ်နိုင်ငံမှာပြည်တွင်းလိုအပ်ချက်ပိုကြီးလာနေတဲ့အတွက်ပြည်ပကိုမြေရှားတပ်ထုတင်ပို့မှုဟာဩဂုတ်လကနဲ့နိုင်ရှင်လိုက်ရင်ပြီးခဲ့တဲ့စက်တင်ဘာလအတွင်း18ရာခိုင်နှုန်းနီးပါးကျဆင်းသွားတယ်လို့ပြည်အစိုးရကဒီကနေ့ထုတ်ပြန်တဲ့အကောက်ခွန်စည်းရုံးမှာဖော်ပြထားပါတယ်။ပြည်တွင်းဝယ်ယူမှုအကောင်းတာနဲ့အခုလအားလိုက်ရမတိုင်ခင်မှာဝယ်ယူတိုးလောင်လို့သူအရေးအတွက်များလာခဲ့တာတွေအပြင်မြန်မာနိုင်ငံကတင်ပို့မှုနှုန်းလည်းကျဆင်းမယ်လို့ခန့်မှန်းထားကြတဲ့အတွက်အခုလိုတရုတ်နိုင်ငံကနေပြည်ပကိုတင်ပို့မှုနှုန်းလည်းကျဆင်းသွားတာဖြစ်တယ်လို့ရှန်ဟိုင်းတပ်ထုဈေးကွက်သုတေသီရန်ကျော်ဝမ်ကပြောပါတယ်။ကမ္ဘာမှာမြေရှားတပ်ထုအများဆုံးထွက်တဲ့မြန်မာနိုင်ငံကအဓိကထုတ်လုပ်တဲ့နေရာတွေကိုစစ်ဆေးဝင်ဖို့ရှိတာကြောင့်စက်တင်ဘာလ၄ရက်နေ့ကစပြီးထုတ်လုပ်ရေးလုပ်ငန်းတွေကိုဆန့်ကန့်ထားခဲ့တယ်လို့ဆိုပါတယ်။ကမ္ဘာမှာမြေရှားတပ်ထုအများဆုံးတင်ပို့တဲ့တရုတ်နိုင်ငံကအခုလပြည်ပကိုတင်ပို့မှုနှုန်းဟာလည်းမိနစ်ဒီအချိန်နဲ့နှိုင်းယှဉ်လိုက်ရင်900ခန့်နှုန်းကျဆင်းသွားတယ်လို့ဆိုပါတယ်။တရုတ်ကမြန်မာနိုင်ငံအတွင်းမြေရှားတပ်ထုတူဖော်မှုတွေအရှင်းမြင့်လှုပ်ဆောင်နေတာမှာကချင်ပြည်နယ်ကံပိုက်တီမြို့နဲ့တရုတ်နိုင်ငံထင်းချုံမြို့အကြားနေဆက်ကုံသွယ်ရေးဂိတ်မှာစီးပွားရေးဆောင်တစ်ခုကိုအကောင့်ထည့်ဖော်ဖို့နိုင်ငံအကြားဆွေးနွေးနေတာဟာလည်းအဲ့ဒီဒေသကမြေရှားတပ်ထုထွက်ရှိတဲ့အတွက်ဖြစ်တယ်ဆိုတဲ့ပြောဆိုမှုတွေလည်းထွက်ပေါ်နေပါတယ်ခင်ဗျာ
။မကြသေးခင်တုန်းကအင်ဒိုနီးရှားနိုင်ငံရမ်ပန်ကျွန်းပေါ်မှာရဲတပ်ဖွဲ့နဲ့ဒေသခံတို့ကြားမှာထိတ်တိုက်ရင်ဆိုင်မှုတွေဖြစ်ခဲ့တာကတော့နိုင်ငံတွင်းတရုတ်နိုင်ငံရဲ့ကြီးမားတဲ့အခြေခံအဆောက်အုံဆိုင်ရာရင်းနှီးမြှုပ်နှံမှုအပေါ်မှာဒေသခံတွေနဲ့အစိုးရတို့ကြားသဘောထားကွဲပြားမှုကိုဖြစ်နေတာကိုပြသလိုက်တာဖြစ်ကြောင်းလေ့လာသူတွေကသုံးသပ်ပါတယ်။ဒီကျွန်းပေါ်မှာတော့ Rampant Eco City လို့အမည်ပေးထားတဲ့စက်မှုဇုံတည်ထောင်ထားပါတယ်။တရုတ်ကုမ္ပဏီပိုင်မှန်တဲ့ဆိုလာပြားထုတ်လုပ်တဲ့စက်ရုံတည်ဆောက်နိုင်မှုအင်ဒိုနီးရှားအစိုးရကစီစဉ်နေတာဖြစ်ပါတယ်။ Badan Indonesia Free Zone လို့ခေါ်တဲ့ဒေသခံအာဏာပိုင်တွေနဲ့တရုတ်နိုင်ငံကရှင်းရီမှန်ကုမ္ပဏီမှာဖက်ဆက်တိဆောက်မဲ့ဒီဆက်ယုံကတော့ရမ်ပန်ကျွန်းပေါ်မှာမှန်တဲ့ဆိုလာပြားတွေအဓိကထုတ်လုပ်တဲ့ကာကတ်တဲကြောက်တွေကြောင့်အခုလိုမျိုးဆက်ယုံလာပြီးတော့တိဆောက်တာဖြစ်ပါတယ်ဒီရင်းနှီးမြှုပ်နှံမှုကတော့အမေရိကန်ဒေါ်လာ24ဘီလီယံကျော်ရှိပြီးတော့2080ခုနှစ်မတိုင်ခင်မှာအလုတ်ကင်ပေါင်း3သိန်းကျော်ဖန်ပြီးပေးနိုင်မယ်လို့မျှော်လင့်ပါတယ်။ဒီစီမံကိန်းအတွက်တရုတ်ရှဲကြီးကုမ္ပဏီကတော့ဒေါ်လာ17ဘီလီယံကျော်ရင်းနှီးမြှုပ်နှံထားပြီးတော့ဒီအစီအစဉ်ဟာကျွန်းသားတွေအားလုံးကကန့်ကွက်တာမဟုတ်ကြောင်းကိုလည်းအင်ဒိုနီးရှားဌာနနဲ့တယ်လီဖုန်းကနေတဆင့်ပြုလုပ်တဲ့မေးမြန်းခန်းမှာဖော်ပြထားပါတယ်ရှင်။ထိတ်တန့်ရောက်သတင်းတွေကိုကိုစုံဝင်းလိုင်းနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးကြပါမယ်။ KNU ကရင်မျိုးသားစီယုံထိန်ချုပ်နယ်မြေဖြစ်တဲ့ဘကိုးတိုင်းညောင်လေးပင်ခရိုင်တွေကကြောက်ကြီးမြို့နယ်နဲ့မုံမြို့နယ်မှာအောက်တိုဘာလ10ရက်နေ့တုန်းကစစ်တပ်ရဲ့ပစ်ခတ်မှုကြောင့်အသက်14နှစ်အရွယ်ကလေးငယ်တဦးအသက်ဆုံးခဲ့ရပြီးတော့၈ယောက်ဒဏ်ရာရခဲ့ပါတယ်။ကြေးရွာတွေဘက်ကလည်းစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့လိုက်ပြီးတော့ပစ်နေတာကြောင့်ဒေသခံတွေဘေးလွတ်ရာကိုတိမ်းရှောင်နေရပါတယ်။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မတ်အေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။ KNU ထိန်းချုပ်ထားတဲ့ကြောက်ကြီးမြို့နယ်နဲ့မုံမြို့နယ်တွေမှာတိုက်ပွဲမဖြစ်ပဲစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့အော်တိုဘာလ10ရက်နေ့ကပစ်ခတ်ခဲ့တယ်ဆိုပြီးဒေသခံတွေကပြောပါတယ်။ပစ်ခတ်မှုအတွင်းမုံမြို့နယ်ကအသက်14နှစ်အရွယ်ကလေးငယ်တစ်ယောက်သေဆုံးခဲ့ပြီးတချို့ထိခိုက်ဒဏ်ရာရခဲ့တယ်ဆိုပြီးဒေသခံတစ်ယောက်ကပြောပါတယ်။
ဖယ်လေးရက်နေ9:20မှာအဲ့မှာခမရ439ကပြစ်တာမှာအဲ့ဒါ439လက်နက်ကြီးပြစ်တာမှာအကျော်လက်ကြီးရောက်ကြရောက်ပောက်ဝေးပြီးတော့မယူရတိနိုင်ပြီးတော့အသက်14နှစ်ပေါ့သူကထိပြေးသေးပါရဲ့အိမ်တိုင်ရန်ပြစ်ပြီးပါရဲ့အဲ့ဒါမုံမြူနေတယ်မှာမဟုတ်ပဲအဲ့10ရက်နေ့နေ့လေ9:20မှာရှိသွားအရှိခိုက်စကားနေခမရ339ကိုတက်ရင်ရတယ်လက်နက်ကြီးနဲ့လုံးပြစ်တော့တနက်ကွင်းကြီးရောက်ကြရောက်ပောက်ဝေးပြီးတော့ကြီးရောက်တောင်းလိုက်ဆရာတော့ဥကောဝိတ54နှစ်ပေါ့လက်နက်ကြီးစာရှိမှာဟုတ်ကဲ့အဲကြောင့်ရင်းနေတဲ့နေ့မှာထိတာလူ3ယောက်အမှတိုင်နေပေါ့အဲသောပွားစိတ်35နှစ်နော်လာ232နောက်နော်ကဲဘလူးမူးဆိုတာသူ့သမီးပေါ့နှစ်နှစ်ပေါ့နှစ်နှစ်ကလေးပေါ့အ နွားနဲ့ကောင်နဲ့သိပါတယ်ဗျနွားနဲ့ကောင်နဲ့ကြည့်ပြီ
းစစ်တဲ့ရဲ့ခလာရ264တရင်ခမရ439ခမရ300များခုံတို့ကနေလက်နဲ့ကြီးတွေနဲ့ပြစ်ခတ်နေလို့ကြောက်ကြီးနဲ့မုံမြုံနယ်တွေကဒေသခံတွေဘေးလွယာကိုထွက်ပြေးပြီးတော့စိုးရိမ်နေကြရတယ်လို့လည်းပြောပါတယ်
အင်းဒီ439တို့ဒီ300ခုနော်ရယ်မကြကျွန်တော်ယွာရယ်ပဲပြည့်ထည့်နေရလေယွာရယ်သူကြည့်လို့ထွက်ပြေးလိုက်နည်းနည်းလေးငြိမ်မထင်လို့လာရယ်သူကထွက်ပြေးထည့်ယွာကိုထိလိုက်အိမ်ကိုထိလိုက်လူကိုထိလိုက်နေပဲအဲ့မှာတန်ရလေးနေယွာလိုက်ရယ်ဘလို့မှယွာချင်းမတိုက်ရတော့
စစ်တပ်ဟာကရင်လူတို့ကိုမှမဟုတ်ပဲတိုင်းရင်းသားနယ်မြေမှာရှိနေသူတိုင်းကိုကြိမ်းမတ်ထားနေတယ်ဆိုပြီး KNU ရဲ့ပြောခွင့်ရဖရိုကလဲဆေးကလည်းအခုလိုပြောပါတယ်
ဟုတ်ကဲ့ကရင်လူတို့ကမကပဲပေါ့နော်ကျန်တဲ့သူ့ကိုပြတ်သားသားစိုက်ကျင်တဲ့ကျွန်တော်တို့ IA ကိုအဖွဲ့စည်းရဲ့အတွင်းထဲမှာရှိတဲ့တည်သူလူတို့ကိုဒီလိုပဲလှောက်ဆောင်ကြပါတယ
်။အော်တိုဘာလ10ရက်နေ့တနေ့တည်းမှာပဲစစ်ကောင်စီတပ်တွေဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်နန္နမိတ်ကျေးရွာအတွင်းမှာရှိတဲ့ဦးတင်ထွန်းရဲ့နေအိမ်ကိုကျရောက်ပတ်ကွဲခဲ့ပြီးအသက်60ရွယ်ဦးတင်ထွန်းအသက်58နှစ်အရွယ်ဒေါ်မြင့်သေးအသက်35နှစ်အရွယ်မတ်မာလာအသက်2နှစ်အရွယ်မောင်ပြည့်စုံတို့၄ဦးလည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။စစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကြားတနင်္ဂနွေလောပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်စတင်ချုပ်ဆိုခဲ့တာ၈နှစ်ပြည့်ထိမ့်မှတ်ပွဲကိုနေပြည်တော်မှာကျင်းပဖို့အတွက်စစ်ကောင်စီဘက်ကပြင်ဆင်နေပါတယ်။တနင်္ဂနွေလောအပြစ်ခတ်ရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့အထက်ကအဓိကတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြီးဖြစ်တဲ့ KNU ကရင်မျိုးသားအစည်းအရုံး၊ချင်းမျိုးသားတပ်ဦး CNF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABS ဂျဲတိုက2015ခုနှစ်ကလက်မှတ်ရေးထိုးခဲ့တဲ့NCA စာချုပ်ဟာ2021ခုနှစ်မှာစစ်တပ်ကအာဏာသိမ်းပြီးကတည်းကပြက်ပြက်သွားပြီဆိုပြီးကြေညာချက်ထုတ်ပြန်ခဲ့ပါတယ်ရှင်
။ဒါကတော့ KNU ကရင်မျိုးသားအစည်းအရုံးထိန်းချုပ်နယ်မြေပဲခူးတိုင်းညောင်လေးပင်ခရိုင်ထဲမှာစစ်ကောင်စီတပ်ကပြစ်ခတ်လို့ကလေးငယ်တအူးအသက်ဆုံးပြီးတော့10ဦးဒဏ်ရာအပြင်းထန်ရခဲ့တဲ့သတင်းကိုမအေးအေးမာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မိုးခါဆိုင်ကလုံးမုံတိုင်းအလွန်ရခိုင်ဘက်ကအခြေအနေကိုတင်ပြပေးကြပါမယ်။မောခဆိုင်ကလုံးမုံတိုင်းအလွန်ငားလာကြလာတဲ့အထိရခိုင်ပြည်နယ်ထဲမှာပြန်လည်ထူထောင်ရေးလုပ်ငန်းတွေကထိထိရောက်ရောက်မလုပ်နိုင်သေးတာကြောင့်ဒေသခံတွေအတွက်နေထိုင်ရေးကနေစပြီးတော့အဆအဆအခက်ကြုံနေရဆဲဖြစ်ပါတယ်။ရခိုင်မြောက်ပိုင်းမှာလျှက်စစ်မီပြန်ပြီးတော့မရသေးတဲ့ကြေးရွာတွေလည်းတော်တော်များများရှိနေသေးတယ်လို့စာသင်ကျောင်းအများအပြားကလည်းပျက်စီးသွားပေမဲ့အခုချိန်ထိပြန်ပြီးတော့မပြုတ်ပြင်းနိုင်ကြသေးပါဘူး။ဒီကြောင့်အပြေဆုံးရန်ကုန်ကလာတဲ့သတင်းကိုကိုစံကျော်ကတင်ပြပေးပါမယ်ရှင်။
ရခိုင်ပြည်နယ်မှာမိုခါဆိုင်ကလုန်းမုန်တိုင်းနဲ့ကိုအကြီးကျယ်ခံခဲ့ရတာအော်တိုဘာလ14ရက်နေ့ဆိုရင်9လပြည့်ပြီဖြစ်ပါတယ်။ဒါပေမဲ့လည်းဒေတာတွင်ပြန်လည်ထူထောင်ရေးလုပ်ငန်းတွေကြန့်ကြာနေရာကြောင်းအခုချိန်ထိမုန်တိုင်းတန်တဲ့ဒေတာကန်တွေလုံခြုံတဲ့အမိုးကအောက်ကိုမရောက်နိုင်သေးပဲအခက်ခဲတွေကြုံတွေ့နေရဆဲဖြစ်တယ်လို့ရခိုင်ဒေတာတွင်ကူညီရေးဆောင်ရွက်နေတဲ့ကိုမင်းမချေကပြောပါတယ
်။မိုခါပြည်နောက်ပိုင်း9လအထိရောက်တော့တဲ့အချိန်တွေရှိတယ်။အဲ့မဒီရှိမှာကတော့လက်ရှိစက္ကစအနေနဲ့ကလည်းဗမာဟိုတာဝန်ခံမှုအပြည့်အဝနဲ့လုပ်ဆောင်တာတို့လည်းမရှိသလိုဒီမှာနိုင်ငံတော်အဖွဲ့အစည်းတွေကလည်း online အတိုင်းလုပ်တဲ့ပုံစံမျိုးကလည်းအခုမမြင်ဘူးမမြင်ရောက်ပေါ့နော်ဆိုတော့လက်ရှိဒီတော့ကျွန်တော်တို့ဒီရခိုင်မှာရှိတဲ့ရက်ဆက်အဖွဲ့အစည်းတွေကိုပြောအဖွဲ့အစည်းတွေကပဲသူတို့ရဲ့နိုင်ငံကိုအဓိကအရှိပြုပြီးတော့လုပ်ဆောင်နေတဲ့အတိုင်းတော့ကျွန်တော်တို့ရှိတာတော့တွေ့ရတယ်ပေါ့ဒါပေမဲ့ဒီသူတို့ကလည်းရက်ဆက်အဖွဲ့အစည်းတွေဆိုတော့ဟိုအလောက်ကြီးခွင့်အားမရှိဘူးပေါ့နော်တို့လုပ်နိုင်တဲ့အဖက်တာကူရောဒီလိုအရှိလုပ်နိုင်တဲ့အဖက်တာကူရောဟိုဖြစ်ပြီးတော့ကျွန်တော်အရှိခံပြီးတော့လုပ်တဲ့အဖက်တာကိုတွေ့ရတယ်ပေါ့ဆိုတော့ဟိုအရင်အတိုင်းပဲအမှလည်းကြောင်းကြီးသူတဲ့ပို့တောင်းနေတာမှရှိတယ်ဘာလို့လဲဆိုတော့ညမှာနေရမှာပေါ့
မုံတိုင်းကြောင့်ထိခိုက်ပျက်စီးမှုအများဆုံးဖြစ်တဲ့ပေါက်တော်မျိုးနယ်မှာဆိုရင်လေဒေသခံတွေဟာနေအိမ်တွေမပြုတ်ပြင်းနိုင်သေးသလိုအလောက်ကန်ရှာပါပြီးဝင်ငွေမရှိတဲ့အတွက်အခက်ကြုံနေရဆဲဖြစ်တယ်လို့ပေါက်တော်မျိုးနယ်စားပြင်ဒေသခံအမျိုးသမီးတူကပြောပါတယ
်ဒီပြက်လက်ကြောင်ရေးအပိုက်ဆိုရင်တော့ဒီနေအိမ်တွေအခါစားပြလို့ရပါတော့ဆိုဒီအလူနေအိမ်တွေမှာလည်းဒီပတ်စံမတန်နိုင်တဲ့လူတွေကဒီတိုင်းလေးပေါ့ဒီတာဘောလင်းတွေမိုးပြီးတော့မှသူတွေတန့်ဖြူတွေပါရတယ်သူပြန်မမိုးနိုင်ဘူးဒီတိုင်းတာဘောလင်းပါမိုးပြီးတော့မှသူတို့နေရသေးရတော့ရွာရွာမှဆိုရင်အကောင်လုံးပြက်သွားရလို့ပြင်မပြေနိုင်တော့ဘူးသူဒီတိုင်းပဲထားထားတာကိုတွေ့ဘူးနော
်ဒါပြင်ရခိုင်ပြည်နယ်မှာမုံတိုင်းကြောင့်ပျက်စီးသွားတဲ့စာတင်ကျောင်းတွေကမပြုတ်ပြင်းရသေးတဲ့စာတင်ကျောင်း40ကျော်တည်ရှိနေတာပါရခိုင်ပြည်နယ်ပညာရေးမှုဥပထွေဆိုင်ကတော့အော်တိုဘာမှာအပြီးပြုတ်ပြင်းသွားမယ်လို့အခုလိုပြောပါတယ
်ဒီနေ့ဒီကတော့ဘောနေနေပဲကျန်တော့တယ်ကျွန်တော်65ရခိုင်ကတော့ပြီးတော့ပြီဟုတ်ကဲ့ကျန်သေးတယ်ဆိုတာကတော့ပြင်စစ်ပေါ့နော်ပြင်စစ်မပြီးပြတ်တာ40နဲ့ဒီတော့လောက်ပဲကျန်တော့တယ်ဟုတ်ကျွန်တော်ဒီအော်တိုဘန်နဲ့သင်္ဃာရဲ့လောက်ဆိုရင်ဘုံဘုံပြီးဖို့လို့ကျွန်တော်တို့ကဆိုရဲတော့ပါတယ်ဟုတ်
ပေါတော်မျိုးနဲ့အတွင်းကစားပြင်ကြေးရွာမှာဆိုရင်လည်းအထက်တန်းကျောင်းခွဲအထိရှိပေမဲ့ပျက်စီးသွားတဲ့စာသင်ကျောင်းတွေမပြုတ်ပြင်းရသေးတာကြောင့်ကျောင်းသူကျောင်းသားတွေဖြစ်တယ်လို့ကြောင်းတက်နေကြရတယ်လို့စားပြင်ဒေသခံအမျိုးသမီးတူကပြောပါတယ်
အညာရေးခမဆိုရင်ကလေးတွေကခုထိဒီရွာကအိမ်တွေမှာကျောင်းတက်လို့ရတဲ့အိမ်တွေကျောင်းသိမ်းခန်းတွေဖုံးတော်ကြီးကျောင်းတွေမှာသူတို့ခုပြီးတော့မှအဲ့လိုမျိုးကျောင်းတက်နေတော့ပဲရွာမှာကကျတော့ညာရွာမှာဆိုရင်ဒီအရကဆွေးပေါ်တော့အထက်ကကျောင်းခွေးကျောင်းသားတွေအများကြီးပဲရှိတယ်ဒါပေမဲ့သူတို့ပြိုတော့အခေါ36လောက်ရှိတယ်36တစ်ခေါက်မှသူတို့ပြန်မလုပ်ပေးသေးဘူးဒီတိုင်းပဲအဆောင်တွေအပြိုပြိုတဲ့အဆောင်ကဒီတိုင်းပဲရှိသေးတယ်အသေးပြန်လို့တော့ခုမှမရှိသေးဘူး
ရခိုင်ပြည်နယ်မှာမုံတိုင်းအလွန်မုံတိုင်းတန်တင်ပြည်သူတွေအတွက်ပြန်လည်ထူထောင်ရေးလုပ်ငန်းနဲ့စားနေအိတ်ခါကူညီခွင့်တွေကိုစစ်ကောင်စီကကန့်သက်ထားတာကြောင့်ဒေသခံတွေစားဝတ်နေရခက်ခဲနေကြတာလည်းဖြစ်ပါတယ်။မုခမုံတိုင်းအလွန်ရခိုင်မြောက်ပိုင်းမှာလျှက်စီမီပြန်မြသေးတဲ့ကျေးရွာ30ကျော်အထိရှိနေသေးတယ်လို့စစ်ကောင်စီအနေနဲ့တခြားလိုအပ်တဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုလည်းလှုပ်ဆောင်နေဆဲဖြစ်တယ်လို့ရခိုင်ပြည်နယ်စစ်ကောင်စီပြောခွင့်ရဦးလာတင်က VOA ကိုပြောထားတာရှိပါတယ်ခင်ဗျာ။
ဒါကတော့မိုးခါစိုက်ကလုံးမုန်တိုင်းအလွန်ရခိုင်ပြည်နယ်ထဲမှာပြန်လည်ထူထောင်ရေးလုပ်ငန်းတွေထိထိရောက်ရောက်မလုပ်နိုင်သေးလို့ဒေသခံတွေအခက်ကြုံနေရတဲ့အခြေအနေကိုကိုစံကျော်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရခိုင်ဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုတိမ်းရှောင်ထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးအခြေအနေသတင်းကိုတင်ပြပေးကြပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ဒုက္ခသည်တွေပြန်လည်လက်ခံနိုင်ရေးဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR နဲ့စီစဉ်ဆောင်ရွက်နေချိန်မှာပဲမလိုလားအပ်တဲ့အဖွဲ့အစည်းတွေရဲ့နှောက်ယှက်မှုကြောင့်ကြန့်ကြာနေရပါတယ်လို့မြန်မာစစ်ကောင်စီဘက်ကပြောပါတယ်ဒုက္ခသည်တွေဘက်ကတော့သူတို့တောင်းဆိုမှုတွေကိုအလေးထားမှသာပြန်ပြီးတော့လာမှာပါလို့ပြောပါတယ်မအောင်မမြင်ဖြစ်နေရတဲ့ဒုက္ခသည်တွေပြန်လည်လက်ခံနိုင်ရေးကိစ္စနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုမဆုမြတ်မှုပြောပြပေးပါမယ်
ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကအကူအညီပေးနိုင်ဖို့အတွက်သဘောတူစာချုပ်ချုပ်ဆိုခဲ့တယ်လို့စစ်ကောင်စီကပြီးခဲ့တဲ့ရက်ပိုင်းကထုတ်ပြန်ခဲ့ပါတယ်။အသေးစိတ်အစီအစဉ်တွေကိုထုတ်ပြန်ခဲ့ခြင်းမရှိပါဘူး။ VOA ဘက်ကစစ်ကောင်စီကိုမေးမြန်းလာမှာတော့ဘင်္ဂလားဒေ့ရှ်ရောက်နေရာဆွန့်ခွာသူတွေပြန်လည်လက်ခံရေးအတွက်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးနဲ့စီစဉ်ဆောင်ရွက်နေချိန်မှာမလိုလားအပ်တဲ့အဖွဲ့အစည်းတွေရဲ့နှောက်ယှက်မှုတွေရင်ဆိုင်နေရကြောင်းနဲ့မြန်မာဘက်ကိုပြန်လာမဲ့သူတွေရဲ့အမြင့်ဆင်းရဲ့အရေးအတွက်တွေပေးပို့တဲ့အခါမှာအာစာအဖွဲ့ကချင်းချောက်တက်ဖြတ်တာအကူအညီပေးတဲ့အဖွဲ့တွေကရိတ်ခါဖြတ်တောက်တာအကူအညီမပေးတော့တာတွေကြုံနေရတယ်လို့ VOA ရဲ့မင်းမြန်ချက်ကိုစာနဲ့ပြန်လည်ဖြေကြားခဲ့ပါတယ်။ဒုက္ခသည်ပြန်လည်လက်ခံရေးနဲ့ပတ်သက်လို့အသေးစိတ်မပြောပေမဲ့သတင်းထုတ်ပြန်တဲ့အချိန်မှာသတင်းထုတ်ပြန်မယ်လို့လည်းစစ်ကောင်စီဘက်ကပြောကြားပါတယ်။လာမယ့်ဒီဇင်ဘာလလောက်မှာဒုက္ခသည်တွေပြန်ပို့ရေးလုပ်ငန်းတွေပြန်ဆနိုင်ဖို့ကြိုးစားနေတယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကတော့ပြောဆိုထားပေမဲ့စစ်ကောင်စီကအတိအကျပြောဆိုခြင်းတော့မရှိပါဘူး။ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကတထောင်ကျော်နေရပ်ပြန်ပို့နိုင်ရေးမြန်မာကိုယ်စားလှယ်အဖွဲ့နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားမှပြီးခဲ့တဲ့လပိုင်းတွေကလည်းညှိနှိုင်းဆောင်ရွက်ခဲ့ပြီးဒုက္ခသည်ကိုယ်စားလှယ်အဖွဲ့တချို့ကိုမြန်မာဘက်ကခေါ်ပြီးတော့ကြိုတင်စီစဉ်ထားတဲ့နေရာတွေကိုပြသခဲ့ပါတယ်။ဒါပေမဲ့မူလကစီစဉ်ထားတဲ့ပြန်လည်လက်ခံရေးအစီအစဉ်တွေကိုရွှေ့ဆိုင်းလိုက်သလားမရွှေ့ဆိုင်းဘူးလားဆိုတာကိုတော့အတိအကျမသိရသေးပါဘူး။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆစ်ဘဇားမှာရှိနေတဲ့ဒုက္ခသည်တယောက်ကတော့သူတို့တောင်းဆိုမှုတွေကိုအလေးထားမှသာပြန်လာဖို့လိုလားတယ်လို့ပြောဆိုပါတယ်
။သူတို့ကလွန်ကြတော့တပေါတာတော့သူတို့မူလနဲ့မူလနဲ့ပေးရမယ်ပြီးတော့သူတို့ကိုနိုင်ငံစားပေးရမယ်ပြီးတော့သူတို့ကိုလင်လုံချိုးရပေးရပေးရမယ်ဒါဆိုတော့သူတို့ကတော့တိမနေဘူးဒီမှာပြန်လာမယ်လို့ချိန်ထားပါတယ်။ဒီမှာတိတ်ကောင်စီကတော့သူတို့ကောင်းမယ်လို့ပြောတယ်ဒါပေမဲ့တောင်းဆိုချက်ကတော့မပေးဘူးဆိုတော့လူတွေကတော့ဘယ်လိုပြန်လာမယ်လို့သူတို့ကလည်းကြောင့်အဲ့ဒါကြောင့်ပြန်မလာရှင်ဘူးပြင်းနေတိကောင်တရားတော့အများနဲ့ပြောတယ်သူတို့ပြင်ကြတို့ယူရန်ကြတို့ပြင်လာလက်ကဲ့မယ်ဒီမှာတကန့်တဲ့လောက်တာရှိရဲ့ဒီမှာနေခိုက်မယ်ပြီးတော့ကြောက်လာကြမှာမူလနေရင်ကိုပြန်ပို့မယ်အဲ့လိုပြောရမလားတိတွေဒုက္ခတွေစကားရှိမလားတိတွေဒီမှာလည်းရှိတယ်ဒုက္ခတွေကမှသူတို့တော့မှကိုဒီမူလနေရကိုပြောင်းပေးဖို့ပြင်းနေတယ်သူတို့ကိုလုံချိုးလည်းမပြေဘူးသူတို့စာဝတ်နေတဲ့ကြက်ကဲတော့ကျုံနေရတယ်အဲ့ဒါကြောင့်လူတွေကတော့အဲ့ဒါလည်းတော်စဉ်းစားနေတယ်ကျွန်တော်တို့ဘယ်လိုဖိမှာလဲလို့လည်းလို့လည်းလူရရလို့စဉ်းစားနေတယ်အဲတိကောင်တကယ်တော့လုံးဝမယုံဘူးဖြစ်နေတယ
်ရိုဟင်ဂျာဆိုတဲ့အသုံးနှုတ်ကိုလက်မခံတဲ့စစ်ကောင်စီကစီးစစ်အတီးပြုတ်ထားတဲ့သူတွေကိုနေရပြန်ခေါ်မယ်ဆိုပြီးတော့ဂတိပေးထားတာပါဒါပေမဲ့လည်းဒုက္ခသည်တွေနေရပြန်ဖို့ရေးမှအတင်းကျပ်ချင်းချောက်တာလိန်ညာလှည့်ပြားတာတွေရှိခဲ့တယ်ဆိုတဲ့ဆွတ်ဆွဲချက်တွေလည်းထွက်ပေါ်နေပါတယ်ရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်ဒုက္ခသည်တွေဟာဆယ်စုနှစ်တခုကြာဒုက္ခသည်စခန်းတွေမှာနေထိုင်နေရတာဖြစ်ပြီးတော့လက်ရှိမှာလည်းစခန်းတွင်းစားနပ်ရိက္ခာမလုံလောက်တာကျန်းမာရေးဆောင်ရှောက်မှုလိုအပ်တာတွေရှိနေပါတယ်။ဒါအပြင်ရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်တွေရဲ့သွာလာမှုတွေကိုလည်းစစ်ကောင်စီကလက်ရှိအချိန်ထိကန့်သတ်ထားတာကြောင့်ဒုက္ခသည်စခန်းမှာရှိနေတဲ့ဒုက္ခသည်တွေသာမကကျေးရွာတွေမှာနေထိုင်ကြတဲ့မွတ်စလင်တွေဟာလည်းစားဝတ်နေရေးစီးပွားရေးပညာရေးကျန်းမာရေးစတဲ့အခက်အခဲမျိုးစုံကိုကြုံတွေ့နေကြရပါတယ်။ ရခိုင်ပြည်နယ်မြောက်ပိုင်းမှာ2018ခုနှစ်တုန်းကအာဆာဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်ခဲ့ပြီးတဲ့နောက်ပိုင်းမှာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်ခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းကျော်ရှိတယ်လို့ကုလသမဂ္ဂရဲ့အချက်အလက်တွေကဖော်ပြပါရရှင်
။ဒါကတော့ဘင်္ဂလားဒေ့ရှ်ဘက်ကိုတိမ်းရှောင်သွားတဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးစစ်ကောင်စီဘက်ကတုံ့ပြန်တဲ့သတင်းကိုမဆုမြတ်မုံကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာတော့ကပတ်တကွင်းလမ်းတစ်စင်းတရုတ်ရဲ့ပိုလန်မှာတက်ဆက်သွယ်ရေးလမ်းကြောင်းသတင်းဆောင်မှာတင်ဆက်ပေးဖို့ရှိပါတယ်ရှင်
။ VOY အစီအစဉ်တွေကိုဗီဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOY မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voyburmese ဖြစ်ပါတယ်။
VOA American တန်ရဲ့တောက်ကြညာချမ်းထုံလင်းချက်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့သတင်းဆောင်မတပုတ်ကိုတင်ဆက်ပေးခြင်းပါတယ်။ကပတ်တကွင်းလမ်းတစဉ်ဒါမှမဟုတ်ပိုလန်မှာတည်လို့သိကြတဲ့တရုတ်နဲ့တိုက်တုံးတိုက်အာရှဥရောပအာဖရိကတိုက်ဆက်သွယ်ရေးလမ်းကြောင်းမှာတော့တရုတ်ကဥရောပလမ်းကြောင်းအတွက်ဘီလီယံ10နဲ့ချီပြီးတော့မြုပ်နှံထားခဲ့တာအခုဆိုရင်တော့ဆယ်နှစ်ရှိခဲ့ပါပြီ။တရုတ်ရဲ့ယင်းနှိမ့်နှံငွေကိုအခြေခံအဆောက်အုံပိုင်းမှာတိဆောက်ရမှာကိုတွေ့ကြရပါတယ်။တချို့တိုင်းပြည်တွေမှာတော့အဲ့ဒီအကျွေးကိုဘယ်လိုပြန်ဆက်မလဲဆိုတာကိုရရမအေးဖြစ်နေကြသလိုမဟာဗျူဟာတော့ကျက်ကြတဲ့နေရာတွေကိုတရုတ်ကနေပိုင်ဆိုင်မှုအဖြစ်နဲ့ရယူနေတာကိုလည်းစိုးရိမ်နေကြပါတယ်။လန်ဒန်ကနေ VOA သတင်းတောင် Henry Richwell ပေးပို့ထားတဲ့သတင်းဆောင်မကိုဦးတမောင်တန်းပြောပြပေးပါမယ်ရှင်
။ပိုလန်မှာစီမံကိန်းအောက်မှာဂရိနိုင်ငံရဲ့ Prius စိတ်ကဟာယောဘကတည်းတရုတ်ကရယူလိုက်တဲ့အကြီးအမားဆုံးနေရာတွေထဲမှာပါဝင်ပါတယ်။ဒီစီမံကိန်းကိုထောက်ခံကြသူတွေကတော့ဒီနေရာရဲ့ပြောင်းလဲမှုကိုပြောကြတာပေါ့။2009ကစပြီးဒီစိတ်ကန်းကကိုင်းတွဲနိုင်တဲ့ကွန်တိုင်နာအရေအတွက်ကငါးဆတက်သွားတာဟုတ်။ပိုလမန်စီမံကိန်းမှာပါဝင်ကြမယ်လို့ပြောထားတဲ့ယောဘတိုင်းပြည်တွေကတရားစင်ကြော်ပါတယ်။တရုတ်နဲ့ EU ကိုဆက်သွဲထားတဲ့ယထာနာပါဝင်ဘောလ်ကန်ဒေတာနဲ့အရှေ့ယောဘကစီမံကိန်းတွေအတွက်တရုတ်ကဝေထုတ်ပြီ2022ခုနှစ်မှာဟန်ဂရီနိုင်ငံဟာပိုလမတ်စ်ရင်းနှီးမြှုပ်နှံမှုကနေအများဆုံးရယူခဲ့တဲ့တစ်ခုတည်းသောတိုက်ပွဲဖြစ်ပါတယ်။ဝေကြီးလမတ်စ်တွေအတွက်ငွေထုတ်ပေးပြီးဘူဒါပက်စ်မြို့ကနေဆာဗီးယားမြို့တော်ဘဲဂရိတ်အထိယထာလတ်ကိုလည်းတရုတ်ကတိစောက်နေပါတယ်။ဒါပေမဲ့စီမံကိန်းအလုံးအောင်မြင်တာတော့မဟုတ်ပါဘူး။ဝေကြီးလမတ်စ်တိစောက်ဖို့မွန်တီနီဂရိုနိုင်ငံဟာတရုတ်ကနေ2014မှာချင်းငွေ1ဘီလီယံဒေါ်လာရယူခဲ့ပါတယ်။အခုထိမပြီးသေးပါဘူး။ဒီချင်းငွေပမာဏကမွန်တီနီဂရိုရဲ့နှစ်စဉ်ဘတ်ဂျက်ရဲ့သုံးပုံပုံထက်များပါတယ်။အကြွေးကြောင့်တိုင်းပြည်ကဒေဝါလီခမ်းမဲ့ကိန်းစိုက်နေတာပါ။ပိုလမတ်တင်တဲ့ပတ်သက်လို့အချို့မှန်းချက်နဲ့နှမ်းထွက်မကိုက်တာကိုဥရောပကမြင်လာပါပြီလို့ပြောနိုင်ငံဆိုင်ရာဂျာမနီသံအမတ်ကြီးဟောင်းဗော့ကာစတန်ဇဲလ်ကပြောပါတယ်။
It has become something that is very hard to understand.
တပည့်တိုင်းပြည်တွေအတော်များများအတွက်ပိုလန်မှာတည်းရဲ့တကယ်ရွေချက်ကဘာလဲဆိုတာနားလည်ဖို့အလွန်ခက်ခဲတာဖြစ်လာနေပါတယ်။တရုတ်အတွက်လည်းဒါကအကြီးအကျယ်ကုန်ကြစရိတ်များလွန်းလှတာဖြစ်လာနေပါတယ်
။2019ခုနှစ်မှာအီတလီနိုင်ငံဟာချမ်းသာတိုက်ပြည်အုပ်စု G7 ကနေဒီစီမံကိန်းနဲ့ပါသွားတဲ့တခုတည်းသောနိုင်ငံမှာအကျိုးဖြစ်ထွန်းနိုင်မယ်လို့ထင်ရတာတွေကဖြစ်မလာခဲ့ပါဘူးလို့ခုတော့အစိုးရကပြောပါတယ်။ဒီနှစ်နောက်ပိုင်းမှာဒီစီမံကိန်းတဲ့ကအီတလီကထွက်တော်မှာပါ။ကုန်ပစ္စည်းတွေရဲ့ထုတ်လုပ်မှုကွင်းဆက်ကတရုတ်အပေါ်မိခိုနေရတာကိုအနောက်နိုင်ငံတွေကကြိုးစားလျှော့ချနေကြပါတယ်။ဒါကြောင့်ပိုလမတ်တည်းရဲ့ဆွတ်ဆောင်အားကလည်းဆုံးရှုံးနေပါပြီလို့ဥရောပပြည်ပြင်ပြောင်းလဲရေးအဖွဲ့ကပိုင်းခြားသုံးသပ်သူလူဂီစကော့ဇီလီကပြောပါတယ်
။ So the increasing diplomatic costs associated with
now net yo cha ania shao cha yi san ya bian na lan dong ya yo net ni zet de lo mien khan ya da chang tan na mai ya pe set lai ya ya ga ngan ta the nya ma ni ba de de chain ne ma be khu shi ni de a jo nyat ga ne ta the ne la ba de
ma cha bi nit dwe twe ma le polamat te twe u yo pa ma te yo ye tong swe ngwe ga a yi pa ba ne twa da twe ya ba de open university ga philippo boni ga do a khu lo mien ma de
What we've seen has been a recalibration if you like a real
ကျွန်တော်တို့မြင်နေရတာကတော့ပိုလမတ်တစ်စီမံကိန်းကိုဒေတာအမျိုးမျိုးနဲ့ပြန်ချိတ်ဆက်တာပါပဲတရုတ်ရဲ့ကလျေအင်းကြီးချင်းတွေနဲ့ဖြစ်ကောင်းဖြစ်ပါလိမ့်မယ
်ပိုလမတ်တစ်စီမံကိန်းက7နှစ်မြောက်နှစ်ပတ်လည်လာပြီးတရုတ်ကတစ်ပတ်လည်ပွဲကျင်းပနေချိန်မှာတရုတ်ရဲ့ယင်းနှိမ့်နှံမှုကြောင့်တိုက်ပွဲတွေမှာအကျိုးအမြတ်ရသလားဒါမှမဟုတ်တရုတ်ကျွေးတင်ပြီး စီးပွားရေးနဲ့နိုင်ငံရေးဝင်တော့ဝင်ပို့ပြည်လေးလေးသလားဆိုတဲ့အငင်းခုံကတော့ဆက်ဖြစ်နေစေဖြစ်ပါတယ်ခင်ဗျာ
ဦးတမောင်တန်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့အတွက်သတင်းတွေကတော့ဒီလောက်ပါပဲ VOA အမေရိကန်အသံရဲ့တောက်ကြညာပိုင်းမြန်မာဘာသာထုတ်လွှင့်ချက်တွေကိုရှုစားနာဆင်နေရတာဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဦးကမှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနာဆင်ရဖို့ရှိပါတယ်ရှင်
VOA အမေရိကန်အသံရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလေးစာ t.me/bemisviewnews join up for chaser yai ba shin
mingla nya chan ma tora shin mya shin voa american tan ye taok ja nya bai season ni ko american pi taung su washington dc myo daw ga ni dai yai thong lin pe ni da phit par de shin line to meter 32 kilohertz 9383 nya ne 9383 nya line to meter 51 kilohertz 5885 ro ga ni nya 10 nai thi dai yai thong lin pe ni da phit par de aku dutiya bai nai wet ma ro apat sin kan na ri ko tin set pe ma ba တူတာဆောင်လေအမေရိကန်တခွင်နဲ့တိတ်ပန်တဲ့နီးပညာခန္ဓာမတိုင်ခင်မှာတော့အရင်ဆုံးအမျိုးသမီးခန္ဓာကိုတင်ဆက်ပေးကြပါမယ်။လွန်ခဲ့တဲ့ 6 နှစ်ကြာရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေအတွင်းမှာရိုဟင်ညာမွတ်စလင်တွေအများအပြားတပ်ဖြတ်ခံရပြီးတော့ရိုဟင်ညာသိန်းနဲ့ချီဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြရပါတယ်။ရိုဟင်ညာတွေပေါ်မှာလူမျိုးတုံးတပ်ဖြတ်မှုကတနေ့တည်းတရက်တည်းဖြစ်ခဲ့တာမဟုတ်ဘဲနဲ့ဒီကနေ့အထိလဲအလားတူဖြစ်ရတဲ့ရိုဟင်ညာတွေဆက်ပြီးတော့ကြုံတွေ့န ဒုက္ခသည်စခန်းတွေထဲမှာလည်းအကြက်တဲမျိုးစုံနဲ့နေထိုင်နေကြရပါတယ်ဆိုတာကို VOA ရဲ့ Rohingya Lifeline အစီအစဉ်မှာ Rohingya အရေးလှူရှားသူအမျိုးသမီး Lucky Karen ပြောဆိုထားခဲ့တဲ့တချို့ကိုကောက်နှုတ်ပြီးတော့ဒီသတင်းမဲ့ရဲ့အမျိုးသမီးကဏ္ဍမှာ Mackin Phu Thwe တင်ပြပေးထားပါတယ်
There's a path we must choose sometime. Gotta stand up and fight sometime.
ဒီမနက်ငယ်အတွင်းစိုးရွားတဲ့ခွဲခြားဆက်ဆံမှုတွေနဲ့ဖိနှိပ်မှုတွေကြောင့် Ranger Muslim တွေအိန္ဒိယနိုင်ငံတွေကိုထွက်ပြေးနေကြရတဲ့ဖြစ်ရပ်တွေဟာလွန်ခဲ့တဲ့6နှစ်တုန်းက Ranger တွေသိမ်းတဲ့ချီအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတဲ့အစုလိုက်အပြုံလိုက်ထွက်ပြေးခဲ့ရတဲ့ဖြစ်ရပ်ဆိုးကြီးမတိုင်ခင်တုန်းကလည်းရှိနေခဲ့တာဖြစ်ပြီးတော့အခုလည်းဆက်ပြီးရှိနေသေးပဲလို့ Ranger ရဲ့တက်ကြွလှုပ်ရှားသူတွေကထောက်ပြပြောဆိုကြပါတယ်2019ခုနှစ်ဩဂတ်စ်လ25ရက်နေ့ဖြစ်ရကတော့နိုင်ငံတကာကပါသတိပြုမိရတဲ့အထိချင်းချင်းရှားရှားဖြစ်ခဲ့တာပါမြန်မာစစ်တပ်ရဲ့နေနေရှင်းလင်းမှုတွေအတွင်းရခိုင်မြောက်ပိုင်းက Ranger ကြေးရွာတွေရွာလုံးကျွတ်မိရှုဖျက်ဆီးခံခဲ့ရတာလူတွေအစုလိုက်ပြုံလိုက်တပ်ဖြတ်ခံရတာနှိပ်စက်ညှဉ်းပန်းခံရတာအမျိုးသမီးတွေမတရားပြုကျင့်ခံရတာအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေပုံစံမျိုးစုံနဲ့ဖြစ်ခဲ့ပြီးဒါရွန်ဂျာရီအပေါ်မှာလူမျိုးတုံးတက်ပြတ်မှုဂျနိုဆိုက်ကျူးလွန်ရာရောက်တယ်လို့လူခွင့်ရေးတက်ကြွလှုပ်ရှားသူတွေနဲ့နိုင်ငံတကာတိုင်းဝန်ကပါရှုံချခဲ့ကြတာပါအဲ့နောက်ဂမ်ဘီယာနိုင်ငံကမြန်မာကိုလူမျိုးတုံးတက်ပြတ်မှုဆွဆွဲချက်နဲ့ ICJ နိုင်ငံတကာတရားရုံးမှာတိုင်ကြားခဲ့တာမှာမြန်မာနိုင်ငံအနေနဲ့အခုချိန်ထိဖြေရှင်းနေရဆဲလည်းဖြစ်ပါတယ်ဒီဖြစ်ရစူးကြီးကြုံရတာ6နှစ်ကျော်ကြာလာပြီမဲ့လို့ Ranger အတိုင်းဝိုင်းအတွက်ကတော့အခုချိန်ထိလဲအလားတူဖြစ်ရမျိုးတွေကိုဆက်ပြီးတော့ရင်ဆိုင်နေရဆဲပါပဲလို့ Ranger ရေးတက်ကြွလှုပ်ရှားသူအမျိုးသမီး Lucky Karim ကပြောပါတယ်
Genocide Oyore 25 Augustin Rohingya Bangladesh Mare Kokshabazar Daya Jage Bade Genocide Pura Yude Hen
Lo Okola 25 Yane Ga Sa Kare Rohingya Re Apo Lu Myo Dong Tat Phyat Mu Re Ha Akhu Chain Thi Le Ma Pi Song De Baw နိုင်ငံတွင်းမှာရောနိုင်ငံပြပမှာပါရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုကယနေ့အချိန်ထိဆက်ပြီးတော့ဖြစ်နေပါတယ်။အတူချုံပြောရရင်တော့နိုင်ငံတွင်းမှာကျန်နေတဲ့ရိုဟင်ဂျာတွေဟာဩဂုတ်လ25ရက်ကကြုံတွေ့ရတာတွေနဲ့အလားတူလူမျိုးတုံးတပ်ဖြတ်မှုတွေကိုဆက်ပြီးတော့ကြုံတွေ့နေကြဆဲဖြစ်ပါတယ်
။ရိုဟင်ဂျာတွေဟာခေတ်ဆက်ဆက်ဖိနှိပ်ခံခဲ့ကြရတယ်လို့ဆိုရတဲ့ခွဲခြားဆက်ဆံမှုတွေကြောင့်နေရဆုံကွာထွက်ပြေးနေကြတာဟာ2019ခုနှစ်မတိုင်ခင်ကတည်းကပါပဲလို့လည်းသူကပြောပါတယ်။
Ottoman genocide 2017 ek dino yedano era giyo hazaro motta rangatun dayore mizo
Rohingya re apo lu myo dong tat phyat mu re ha 2019 khu ne atwin yet yet the ma re phit phet khe da ma hou ba u ji kwe sia di lo phit yet twi a yin ga le a chein maung mya soa shi khe ba de aini chin naingan twi phit de Bangladesh India Malaysia Thai sa de naingan twi go neya swun khwa thwet pye ni ja de phit yet twi ha let shi chama ro myo set twi ma chong ga da ma hou ba u ကျမတို့မတိုင်ခင်မျိုးဆက်ပေါင်းများစွာကြုံတွေ့ခဲ့ကြရတာဖြစ်ပါတယ် နေရွှန်ခွာထွက်ပြေးနေကြတဲ့ရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံတစ်ခုထဲမှာတန်းနေချီပြီးရှိပါတယ်။ဒီဒုက္ခသည်တွေကိုနှစ်ပေါင်းများစွာလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဒီဝင်တော့ဝင်ပိုးကြီးကိုဆက်မထမ်းနိုင်တော့ဘူးလို့ဆိုပြီးရိုဟင်ဂျာတွေကိုနေရပြန်ပို့ဖို့ကြိုးစားနေတဲ့အပေါ်မှာတော့ရိုဟင်ဂျာရေးလှရှားသူတွေကစိုးရိမ်နေကြပါတယ်။စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာရိုဟင်ဂျာတွေအတွက်ဘေးကင်းလုံခြုံတဲ့အခြေအနေမရှိသေးတဲ့အတွက်နေရပြန်ပို့မယ့်အရေးစိုးရိမ်နေလို့ကုလသမဂ္ဂနဲ့နိုင်ငံတကာတိုင်ဝမ်ကလည်းထုတ်ဖော်ပြောဆိုနေကြတာပါ။ရိုဟင်ဂျာတွေကိုယ်တိုင်ကလည်းနိုင်ငံသားဖြစ်ခွင့်အပါအဝင်သူတို့ရဲ့အခြေခံခွင့်ရေးတွေအပြည့်အဝအာမမခံနိုင်ဘဲနေရပြန်ဖို့မလိုလားတဲ့အကြောင်းပြောဆိုကြပါရစေ။ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်အစိုးရကတော့ရိုဟင်ဂျာတွေကိုနေရပြန်ဖို့ကိုဆက်ပြီးတော့ကြိုးပမ်းနေတာပါ။ဒါနဲ့ပတ်သက်ပြီးတော့လည်း Lucky Karam ကအခုလိုပြောပါရစေ။
तो इरागियो रिपैट्रिएशन ओई ओत दे नाउ मोदो नो मानुष एक बताय छे बोसल फोरे तर बोसल फोरे बरो मरो वाफिस गियोई
निया पेंपो ये चोपा मुरे का रो अयिन गा ले शिखे फू वारे तुरु अट्वे अछे खान अख्वे अये रे या फो आमा खान जे सोरा मशि बे ने अने गे अट्वे निया पेंके या रे शि बारे तिलो अछे अने गा नाउ पाई तुरु को तचा एनी जे नाइगान रे को ठ्वत पि आउ टोन आ पे दे अचाउ यिन तकु ले फि बारे နေရပြန်ပို့ရေးကိစ္စနဲ့ပတ်သက်ပြီးတော့ပုံပွင့်လင်းလင်းပြောရရင်တော့ကျမတို့အားလုံးသိတဲ့အတိုင်းပဲမြန်မာနိုင်ငံမှာကြာနေတဲ့လူတွေဘယ်ရွာဘယ်မြို့ဘယ်နေရာဒေသမှာပဲဖြစ်ဖြစ်အခက်အခဲတွေကြုံနေရဆဲပါကိုယ့်နိုင်ငံတွင်မှာကိုပဲဒီကနေ့အချိန်ထိဆိုးဝါးလာတဲ့ဘဝတွေကိုဖျက်ဆီးနေကြတာပါကိုယ့်ပြည်တွင်မှာပဲဥယျာဉ်ဆွန့်ခွာထွက်ပြေးနေကြတဲ့ IDB ဒုက္ခသည်တွေအများပြားရှိနေဆဲဖြစ်ပြီးဒီလိုလူတွေကိုတော့နေရရင်ပြန်လည်နေရာချထားပေးနိုင်တဲ့အခြေအနေမရှိသေးပဲနဲ့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်တွေနေရပြန်ဖို့ဆိုတာကတော့စိုးရင်စရာပါပဲလို့ Lucky Karim ကပြောပါတယ်
။ Arakan important hota ziyanya nende Rohingya repatriation Cox's Bazar to Baramar Gulibor hota huibor agutu ara hota uyan findo sai
အရေးကြီးတဲ့နောက်ချက်တစ်ချက်ကတော့ Cox's Bazar ကနေမြန်မာနိုင်ငံကို Rohingya ဒုက္ခသည်တွေပြန်မပို့ခင်အရင်ဆုံးပြည်တွင်းက IDP စခန်းတွေမှာဒုက္ခမျိုးစုံကြုံနေရတဲ့သူတွေအတွက်ဘယ်လိုဆောင်ရွက်ပေးမလဲ။ပြည်ရင်း IDB စခန်းတွေထဲမှာရှိတဲ့လူသူဦးချင်းစီသူတို့နေရာရင်းဒေသတွေစီပြန်နိုင်ရေးကိုအရင်ဦးစားပေးမဆောင်ရွက်ပဲနဲ့ဒီဒုက္ခသည်တွေကိုစခန်းတစ်ခုကနေတစ်ခုရွှေ့ပြောင်းလိုက်ဖို့ပဲရည်ရွယ်လုပ်နေကြတာလားဆိုတာကိုကျမတို့စိုးရိမ်ပါတယ်။နောက်အရေးကြီးတဲ့တစ်ချက်ကတော့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံဆိုတာတကယ်ကိုခြံချင်းကပ်အင်ဒီချင်းတွေပါ။ရိုဟင်ဂျာဒုက္ခသည်တွေနေရာပြန်ပို့ရေးကိုအမေရိကန်နဲ့နိုင်ငံတကာအတိုင်းဝိုင်းတွေဝင်လာတဲ့အချိန်ထိစောင့်နေစရာမလိုပါဘူး။နေရပြန်ချင်တဲ့သူဘသူမဆိုးနေဆက်မြင်ဖြတ်ပြီးတော့အလွယ်တကူပြန်သွားလို့ရတာပဲလေဆိုတော့ဒါကအဓိကပြဿနာမဟုတ်ပါဘူးအဓိကအစိုးရင်တာကဒီလိုနေရပြန်သွားပြီးတဲ့နောက်ပိုင်းဖြစ်လာတဲ့ကိစ္စတွေကိုဘသူကတာဝန်ယူမှာလဲအထူးသဖြင့်လူအခွင့်ရေးချိုးဖောက်မှုတွေရွန်ဂျာရီအပေါ်လူမျိုးတုံးတက်ဖြတ်တဲ့လူရတွေဖြစ်လာရင်ဘသူကတာဝန်ယူမှာလဲဒါကြောင့်မြန်မာနိုင်ငံတွင်အခြေအနေထူးထူးခြားခြားပြောင်းလဲမှုမရှိဘဲနဲ့နေရပြန်ပို့ရေးကိုရွှင်ကြရီကိုတိုင်ကဆန္ဒမရှိသလိုနိုင်ငံတကာအသိုင်းအဝိုင်းကလည်းမလိုလားဘူးဆိုတာကိုပြောချင်ပါတယ် ။လက်ရှိအခြေအနေမှာတော့မြန်မာနိုင်ငံအတွင်းရွှင်ကြရီအတွက်ဘေးကင်းလုံခြုံမှုအပါအဝင်အခြေခံအခွင့်အရေးတွေရရှိဖို့ဆိုတာအာမခံချက်မရှိသလိုတစ်ချိန်တည်းမှာလည်းဒုက္ခသည်စခန်းတွေထဲမှာလည်းနေထိုင်စားသောက်ရေးအချက်အလက်တွေကပိုပြီးတော့ဆိုးဝါးလာနေတယ်လို့ဒုက္ခသည်တွေနဲ့ဒုက္ခသည်အရေးဆောင်ရွက်နေသူတွေကပြောဆိုကြပါတယ်။နေရပြန်ဖို့မဖြစ်နိုင်သေးတဲ့အချိန်မှာဒီဒုက္ခသည်တွေအတွက်နိုင်ငံတကာအသိုင်းအဝိုင်းရဲ့အကူအညီတွေအများကြီးလိုအပ်နေတယ်လို့လည်း Lucky Karim ကပြောပါရစေ
။ That the camper situation or hota hui at the on ara to lagat the dian zinish akana the short term solution akana the long term solution
စခန်းတွင်းအခြေအနေတွေကိုဆွေးနွေးပြောဆိုကြတဲ့အခါလောလောဆယ်မှာတော့ရေတိုးရေရှည်နှမျိုးလုံးကင်တွေဖို့လိုပါတယ်။စခန်းတွင်းအခြေအနေကလုံခြုံမှုမရှိသလိုအထူးသဖြင့်ပညာသက်တွေတက်ကြွလှူရှားသူတွေလူအခွင့်ရေးကကွယ်စောင့်ရှောက်သူတွေနဲ့ခေါင်းဆောင်တွေအတွက်တော့အန္တရာယ်များပါတယ်။ဒါအပြင်ဒီကိုရေလွတ်လပ်ခွင့်မရှိတဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကလည်းရှိပါတယ်။ပြောရရင်တော့သူတို့ဟာလည်းပြစ်မှတ်ထားဖိအားပေးခံရဖို့ရဲကူသူတွေဖြစ်ပြီးသူတို့အတွက်လုံခြုံမှုဆိုတာမရှိပါဘူး။ဒီလိုပြဿနာတွေနဲ့သူတို့ရဲ့လူနေမှုဘဝအခြေအနေတွေတိုးတက်ကောင်းမွန်လာအောင်ရေရှည်ကင်တွေဖြည့်ရှင်ရမယ့်အရာတွေမပြေမြောက်ခင်လက်တလောရေတိုးစီမံပေးရမှာတွေရှိပါတယ်။ ဆိုတော့ဘယ်လိုမျိုးရေတိုးရေရှည်ကင်တွယ်ဖြည့်ရှင်းမှုတွေလိုအပ်နေတာပါလဲ
short term solution ဤအနေဖြင့်တဲ့ Cox's Bazar Campo Mara ဇေဇေရီယာမရလိုကတ်တာဆေမာမရှုံလုံးဇေဇီယာတဆေမရေ Shanti Bible လတ်တဲ့
ရေတိုးအနေနဲ့ကတော့ Cox's Bazar မှာရှိတဲ့ဒုက္ခသည်တွေရဲ့ဘဝတွေပုံမကောင်းမလာအောင်သူတို့ရဲ့လုံခြုံရင်းနဲ့ဘေးအန္တရာယ်ကင်းရေးအတွက်နိုင်ငံတကာရဲ့အကူအညီတွေလိုအပ်ပါတယ်နိုင်ငံတကာရဲ့ငွေကြေးလှူဒါန်းမှုကူညီပံ့ပိုးမှုနဲ့အာရုံစိုက်မှုတွေရှိနေဖို့ကအင်မတန်ကိုအရေးကြီးပါတယ်ဒီနေရာမှာအမေရိကန်ပြည်ထောင်စုကိုကျွန်မပြောလိုတာရှိပါတယ်။ ရိုဟင်ဂျာတွေအပေါ်လူမျိုးရုံးတပ်ဖြတ်မှုတွေရှိနေတယ်ဆိုတာကိုအတိအမှတ်ပြုပေးတဲ့အတွက်ကျေးဇူးတင်ပါတယ်။တချိန်တည်းမှာလည်းကြံနေသေးတဲ့ရိုဟင်ဂျာတွေရဲ့အနာဂတ်ပုံမိုတိုးတက်ကောင်းမွန်လာစေဖို့သူတို့ရဲ့အကူအညီတွေထောက်ပံ့မှုတွေကပိုးပြီးတော့အရေးကြီးတယ်ဆိုတာကိုပြောချင်ပါတယ်။ရေရှည်ဖြည့်ရှင်ချက်ဆိုတာကတော့ကျမတို့တွေဘယ်နိုင်ငံကိုပဲရောက်နေပါစေအားလုံးလိုလားတဲ့ဘုံရည်မှန်းချက်တစ်ခုရှိပါတယ်။ကျမတို့လိုအပ်တဲ့အာမခံချက်တွေအပြင်နဲ့တနည်းမြမပြည်ကိုပြန်နိုင်ရေးပါဒီလိုကျမတို့အားလုံးစောင့်မြော်နေတဲ့ဝိုင်းဝန်းကြိုးပမ်းနေကြတဲ့နေရက်ပြန်နိုင်ရေးကတော့ရေရှည်ဖြည့်ရှင်ချက်ဖြစ်ပါတယ
်ဘေးကင်းလုံခြုံစိတ်ချရတဲ့နေရက်ပြန်လည်အခြေချမှုတွေမဖြစ်နိုင်သေးတဲ့အချိန်မှာဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ရိန်ဂျာဒုက္ခသည်တွေရဲ့လုံခြုံရေးကူညီစောင့်ရှောက်ဖို့တာဝန်ရှိတယ်လို့လည်း Lucky Karim ကပြောပါတယ်တဟဒုက္ခသည်တွေကိုလက်ခံထားတဲ့အင်ရှင်နိုင်ငံတစ်ခုမဖြစ်မနေဆောင်ရွက်ရမယ့်တာဝန်ဝတ္တရားတစ်ခုပါလို့သူကပြောပါတယ်လတ္တလောမှာတော့ရူဂျာဒုက္ခသည်တွေဟာကောက်ပစားဒုက္ခသည်စခန်းအတွင်းမှာလဲအန်နီယံမျိုးစုံတဲ့အချက်တဲတွေရင်ဆိုင်နေကြရတယ်လို့ဒီအခြေအနေကလွတ်မြောက်ဖို့ဆိုတဲ့မျှော်လင့်ချက်နဲ့တတိယနိုင်ငံတွေကိုအသက်ဆုံးထွက်ခွာဖို့ကြိုးစားကြတာတွေလည်းရှိပါတယ်။ပုံမှန်ကောင်းမွန်တဲ့ဘဝတွေရှာဖွေတည်ဆောက်နိုင်ဖို့ရည်မှန်းပြီးဒေသတွင်းမှာစီးပွားရေးအရပုံမှန်ကောင်းမွန်တဲ့မလေးရှား၊အင်ဒိုနီးရှားနဲ့ထိုင်းလိုနိုင်ငံတွေကိုတရားမဝင်လမ်းတွေကနေထွက်ခွာဖို့ကြိုးစားကြသူတွေအများအပြားလူကုန်ကူးခံရတာ၊ဖမ်းဆီးခံကြရတာနောက်အနေအများလာတဲ့ပင်လယ်ရေလမ်းခရီးမှာရေနှစ်တည်ဆုံကြတဲ့ဖြစ်ရပ်တွေကလည်းအများပြားရှိနေပါတယ်။ဒီလိုအခြေအနေတွေကိုဟန့်တန်းနိုင်ဖို့မှာတော့နိုင်ငံတကာရဲ့ကူညီပံ့ပိုးမှုကအခရာကျတယ်လို့လည်း Lucky Karim ကပြောပါတယ်။ဒုက္ခသည်စခန်းတွေအတွင်းရှင်သန်နေထိုင်ရည်တည်နိုင်အောင်လူဝဲတဲ့ဘေးကင်းလုံခြုံမှုနဲ့ကူညီထောက်ပံ့မှုတွေသာရှိမယ်ဆိုရင်အခုလိုအသက်ဆုံးထွက်ခွာတဲ့လမ်းကိုရွေးကြမှာမဟုတ်ဘူးလို့လည်း Ranger ရေးတက်ကြွာလှူရှားသူအမျိုးသမီး Lucky Karim ကပြောဆိုခဲ့ပါတယ်
မခင်ဖြူထွေးစီစဉ်တင်ဆက်ပေးခဲ့တဲ့အမျိုးသမီးခန္ဓာကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။သိပ္ပံနဲ့နီးပညာခန္ဓာမတိုင်ခင်မှာတော့တုဒ္ဒဆောင်လင်အမေရိကန်တခွင်စီစဉ်ကိုတင်ဆက်ပေးကြပါရစေ။ရဲဌာနတွေမရှိတဲ့မြို့ရွာငယ်တွေကိုဘသူကစောင့်ရှောက်ပါသလဲ။စာကျွင်းစာကြံတွေကိုအကျိုးရှိအောင်လို့ဘယ်လိုမျိုးပြန်ပြီးတော့အသုံးချမလဲ။နောက်ကော်လိုရာဒိုအချင်းတောင်ကအတန်လွှင့်ရေဒီယိုအစီအစဉ်စတာတွေကိုစူးစီးပြီးတော့ဒီသတင်းပတ်ရဲ့တုဒ္ဒဆောင်လင်အမေရိကန်တခွင်စီစဉ်မှာကိုအောင်အောင်တင်ပြပေးထားပါရစေ။
1982ခုနှစ်နဲ့2019ခုနှစ်ကြားကာလမှာအမေရိကန်မျိုးငင်900ကျော်မှရှိတဲ့ရဲဌာနတွေကိုပိတ်သိမ်းခဲ့တယ်လို့2022ခုနှစ်ကထုတ်ပြန်တဲ့ Rice Tagto စစ်တမ်းတစ်ခုမှဖော်ပြထားပါတယ်။လူဦးရေ1000နဲ့2သိန်းကျော်ကြာနေထိုင်ကြတဲ့အဲ့ဒီမျိုးငယ်တွေမှာရဲဌာနတွေကိုပိတ်ပစ်ခဲ့ပြီးတဲ့နောက်ဘလို့အကျိုးဆက်တွေဖြစ်ပေါ်ခဲ့လဲဆိုတာနဲ့ပတ်သက်ပြီးတော့တင်ပြပေးပါမယ်။လူပေါင်း1300လောက်နေထိုင်ကြတဲ့ Minnesota ပြည်နယ် Goodhue မြို့မှာပြန်မြအမေရိကန်မျိုးတစ်မျိုးထက်စာရင်အမှုခင်းဖြစ်တာနည်းပါပါတယ်ဒါကြောင့်ဩဂုတ်လတွင်မြို့အခြေစိုက်ရဲဌာနကိုမြို့အချုပ်ရေးကောင်စီကဖျက်သိမ်းလိုက်ပါတယ်
started when goodhue was trying to hire
goodhue မြို့အတွက်နောက်ထပ်ရဲဝန်ထမ်းတယောက်ငှားဖို့ကနေစတာပါသုံးပတ်လောက်ကြာညာထည့်ခဲ့ပြီမဲ့ဘယ်သူမှအလုံးမလျှောက်ခဲ့ကြပါဘူးလက်ရှိရဲဌာနအကြီးအကဲကလူတွေအလုံးလျှောက်အောင်လာစားတိုးပေးဖို့လည်းပြောခဲ့ပါတယ်အတူချုပ်ပြောရရင်နောက်ဆုံးမှသူလည်းအလုံးထွက်အချိန်မိုင်းလုတဲ့သူတွေကလည်းတခြားအချိန်ပြည့်အလုံးရှာလို့ရသွားတာနဲ့ဘယ်သူမှလုံးမဲ့သူမရှိတော့ပါဘူး
အဓိကအားဖြင့်လစာနေပါရာကြောင့်လဲအမေရိကန်မျိုးငယ်လေးတွေမှာရဲဝန်ထမ်းငှားဖို့အခက်ကြုံတာပါဒါအပြင်ရဲတွေရဲ့မတရားအနိုင်ကျင့်မှုရဲဌာနတွေအတွက်အသုံးစရိတ်လျှော့ချဖျက်ဆီးဖို့တောင်းဆိုမှုနဲ့ကိုဗစ်ကရောဂါစတာတွေကြောင့်လဲရဲဌာနကိုဝင်ရောက်မှုထမ်းလို့သူတွေနေပါနေတာပါအများပြည်သူကာကွယ်ဆောက်ရှောက်ဖို့ချမှတ်ထားတဲ့ရဲဌာနရဲ့ဖွဲ့စည်းပုံတွေကလည်းရှုပ်ထွေးကြောင်းသုံးသက်သူတွေကထောက်ပြပါတယ
် Japan has 47
ဂျပန်ပြည်နယ်48ခုမှာရဲဌာနတွေရှိပါတယ်အဲ့ဒီရဲဌာနတွေက agency တခုတည်းအောက်မှာပါပြင်သစ်မှာဆိုရင်လည်းအုပ်ချုပ်တဲ့ agency တခုရှိပါတယ်အမေရိကန်မှာကတော့ရဲဌာနတွေကိုအုပ်ချုပ်တဲ့ agency ပေါင်း 18,000 လောက်ရှိပါတယ
် American ပြည်တော်စုမှာပြည်နယ်အဆင့်ရဲဌာနဒါအပြင်ခရိုင်မြို့ရဲဌာနတွေရှိပြီးအဲ့ဒီရဲဌာနတွေဟာတီးကြားစီလွတ်လွတ်လပ်လပ်လုပ်ကင်ကြပါတယ်အမေရိကန်မှုခင်းဖြစ်ပွားမှုနှုန်းစောင့်ကြည့်တဲ့ဘူရိုရဲ့စစ်တမ်းအရနိုင်ငံတဝန်းရဲဌာနတွေရဲကထောက်ဝက်လောက်မှာအချိန်ပြည့်ရဲဝန်တန်း10ယောက်အောက်ပဲခန့်အပ်နိုင်တယ်လို့ဆိုပါတယ်တချို့မျိုးငယ်လေးတွေမှာတော့ရဲဝန်တန်းငှားလို့မရတာကြောင့်ရဲဌာနဝါပိတ်လိုက်ရတာပါဒါပေမဲ့လည်းဒေတာအလိုက်အစင်းစင်ဖွဲ့စည်းထားတဲ့ရဲဌာနတွေရှိတာကြောင့်စိုးရိမ်စရာတော့မလိုပါဘူး
most United States
America မှာမြို့ရွာအဆင့်ရဲဌာန KI အဆင့်ရဲဌာနစသဖြင့်ရှိတာကြောင့်တခုဖြစ်တယ်ဆိုရင်သူတို့ကာကွယ်ပေးမဲ့သူရှိပြီးသားပါ
မြို့ရွာငယ်တွေမှာရဲဌာနတချို့ဖျက်သိမ်းလိုက်ပေမဲ့လည်းရာဇဝတ်မှုတိုးလာတာမရှိဘူးလို့ဆိုပါတယ်ခရိုင်ရဲတွေကတော့သူတို့ပိုင်နေမြေအတွင်းအမှုအခင်းယော်နေပပြအောင်ဆောင်ရွက်ပါတယ်
Goodhue County is just based out of Red Wing, which is closed.
Goodhue ခရိုင်မှာ Red Wing မြို့နယ်နီးပါတယ်။သူတို့ကလှက်ပတ်သွားလာရင်လက်တချောက်သတိထားချိပေးပါတယ်။ဒါကြောင့်ရဲလုံးဝမရှိဘူးလို့တော့ပြောလို့မရပါဘူး
။ American ပြည်တော်စုမှာရဲဝန်ထမ်းတွေလိုအပ်နေတဲ့ဆိုပေမဲ့လက်ရှိရဲဌာနတွေမှာရဲဝန်ထမ်း၈သိန်းလောက်တာဝန်ထမ်းဆောင်နေကြောင်းရဲဝန်ထမ်းကာဝယ်ဆောက်ရှောက်ရေးအသင်းကြီးကပြောရတယ်။ဒီရေအတွက်ဟာ American တပိုင်းမှာအများဆုံးအရေးအတွက်လည်းဖြစ်ပါတယ်ခင်ဗျာ။စာကျင်းစာကျင်းတွေကိုတရားခွဲပြီးတော့စွန့်ပစ်ဖို့ကယ်လီဖိုးနီးယားမှာ2016ခုနှစ်ကတည်းကဥပဒေပြဋ္ဌာန်းထားတာဖြစ်ပြီးလာမယ့်ဇန်နဝါရီလကစလို့မြို့တော်မြို့မြတ်မှာဒီဥပဒေစီမင်းအတိုင်းစတင်အကောင့်တွေပေါ်တော့မှာပါမပြောခွန်ချက်ယူအပါအဝင်အိမ်တွေကစာကျင်းစာကျင်းတွေကိုစနစ်တကျနဲ့စွန့်ပစ်ရမှာပါ
I appreciate that
တမထားတဲ့ပုံနဲ့အလွယ်တကူစွပစ်လိုက်ရုံပါပဲ။ဘာမှတိတ်အလို့မရှုပ်ပဲအခုလိုလုပ်ပြရတာဝမ်းသာပါတယ်
။ဒါပေမဲ့ပြောသလောက်လက်တွေ့အကောင့်တွေပေါ်ရတာလွယ်ပါမလားဆိုပြီးတော့လည်းမေးခွန်းထုတ်နေကြပါတယ်။ကယ်လီဖိုးနီးယားကအဓိကမြို့ကြီးတွေဖြစ်တဲ့ Los Angeles, San Diego, San Francisco မြို့တွေမှာဒီ season စတင်မှုမလွယ်ကူသေးပါဘူး။အမေရိကမှာအစားအစာ40ရာခိုင်နှုန်းလောက်ဟာကွင်းပြင်မှာအမိုက်အစ်စ်စွန့်ပစ်လိုက်တာကြောင့်အဲဒီကနေကာဗွန်ဒိုင်အောက်ဆိုက်တဲ့ပိုအန္တရာယ်ရှိတဲ့မီသိန်းကန့်ငွေထုတ်လွှင့်နေပါတယ်။လေလူတွေကဒီမီသိန်းတန်းငွေတွေရဲ့15ရာခိုင်နှုန်းဟာစားကျွင်းစားကြံတွေကနေထွက်တာပါ
။ Yes because it means that
ဒီတိုင်းမြေမြုပ်မေးမပစ်လိုက်ပဲနောက်နာကက်မျိုးဆက်တွေလုံးမနေရအောင်တာဝန်ယူဆောင်ရွက်နေတာပါ။
စာကျင်းစာကျင်းတွေကိုအခုလိုစနစ်တကျစွန့်ပြရမှာအတွက်အမှိုက်သိန်းကပိုဈေးတက်လာနိုင်ပါတယ်ကယ်လီဖိုးနီးယားနီးတူအမေရိကအရှေ့မြောက်ဒေသကပြည်နယ်တို့မှာလည်းစားတောက်ဆိုင်ကစာကျင်းစာကျင်းတွေကိုတီးကြစွန့်ပြဖို့ဆောင်ရွက်ထားသလိုဗမာပြည်နယ်မှာဆိုရင်တော့အိမ်နိုင်ရဒီစီမင်းကိုလိုက်နာရပါတယ
် I think this is important I think this is a good way
စားတောက်အကျဉ်းကျန်တွေကိုအလေအလွတ်မဖြစ်အောင်ဒီအကြောင်းလူတွေသိအောင်ပြောဖို့အရေးကြီးပါတယ်ဒီအစားအစာတွေဟာမြေကြီးကလာပြီးသူလာခဲ့တဲ့နေရာမှာပြန်စွန့်ပြင့်တင်ပါတယ
်ကယ်လီဖိုးနီးယားပြည်နယ်မှာအမိုက်လက်ခံသိမ်းဆည်းရေးဌာန200လောက်ရှိပုံနဲ့အခုအခါမှာ35ခုလောက်ကသာဒီစားကျင်းစားကြံအမိုက်တွေကိုလက်ခံနိုင်ပါသေးတယ်ခင်ဗျာကော်လိုရာဒိုပြည်နယ်ကအမျိုးသမီးအချင်းထောင်ထဲမှာရေဒီယိုအစီအစဉ်အတွက်အခုလိုပြင်ဆင်နေကြတာပါ
Welcome to Hotlines on Inside Wire. I'm Cynthia Gonzalez.
I'm Amber Pierce
and I'm Sarah Berry
at Denver Women's Correctional Facility.
ကော်လိုရာဒိုအချင်းထောင်ရေဒီယိုဟာအမေရိကန်မှာကော်လိုရာဒိုပြည်နယ်အတွင်းစတင်အတန်လွှင့်တဲ့ပထမဆုံးရေဒီယိုဌာနလည်းဖြစ်ပါတယ်။အချင်းသားတွေဟာဒီရေဒီယိုအစီအစဉ်ကိုအချင်းထောင်အတွင်းမှာနားထောင်နိုင်တယ်လို့အချင်းထောင်ပြင်ပကသူတွေကလည်းဖုန်း application ကနေတဆင့်နားထောင်နိုင်ပါတယ်။ Cynthia Gonzalez ဟာရေဒီယိုအစီအစဉ်အတွက်တပတ်ကို나이90အလုပ်လုပ်ပါတယ
်။ I can't wait to
မနေ့စောကြီးကလေးကအလုပ်သွားချင်နေလို့ညအိတ်ချိန်မြန်မြန်ရောက်ချင်ပါပြီ
။ရေဒီယိုအစီအစဉ်မှာသတင်းကေးသတင်းနဲ့အချင်းကြနေသူတွေနဲ့တွေ့ဆုံမင်းမြန်တဲ့ Behind the Mic အစီအစဉ်လည်းပါဝင်ပါတယ်။တွေ့ဆုံမင်းမြန်တဲ့အကြောင်းအရာတွေထဲမှာမူရစ်ဆေးရဲ့တားကောင်ဖြစ်ရတဲ့ကလေးမိခင်လည်းပါပါတယ်။
That I chose my addiction over my kids.
Clay Rigo view မဆိုင်တော့ပဲမူရစ်ဆေးကိုသာယူမိခဲ့ပါတယ်။ဒါလို့ပြောရတာရှက်စရာကောင်းပေမဲ့ဒါဟာအမှန်ပါ။သူတို့ဘဝအများကြီးနင်းနာသွားတာကြောင့်လေကို့အပေါ်ခွင့်လွန်နိုင်ပါစေလို့သာဆူတောင်းရပါတော့တယ်လို့သူကပြောသွားတာပါ။အခုလိုအစီအစဉ်မျိုးဟာထုတ်ဖော်ပြောလိုက်ရသူအတွက်ရောအလားတူနောင်တတွေနဲ့နေထိုင်နေရသူတွေအတွက်ရောစိတ်ပိုင်းဆိုင်ရာကုစားမှုလည်းဖြစ်စေပါရယ်။ Radio အစီအစဉ်မှုတဦးဖြစ်တဲ့ Sarah Barry ကလည်းလူတွေဟာရင်ဖွင့်တိုင်ပင်စရာမရှိတော့တဲ့အခြေအနေမျိုးမှာပြစ်မှုတွေကျူးလွန်တတ်ကြတယ်လို့ဆိုပါရယ်။ဒါကြောင့်ရေဒီယိုအစီအစဉ်ကနေတဆင့်ဖေးမအကြံပြုတာတွေလုပ်ပေးဖြစ်တယ်လို့ပြောပါရယ
်။ We are trying to create
a Zoomy Taiwan နဲ့မှာပြန်ပြီးဝင်ဆက်ပါဝင်လာနိုင်အောင်စူးစမ်းဆောင်ရွက်နေကြတာပါ
။ရေဒီယိုအစီအစဉ်မှုတွေကိုကူညီပေးနေသူကတော့ Denver Tech သို့ Media အကြံပေး Ryan Konaro ပါ။အချင်းထောင်တွင်းနဲ့ပြင်ပကိုဆက်သွယ်ပေးနိုင်အောင်အခုလိုစီစဉ်လာလို့ဆိုပါရယ်။
You know, over 90% of Colorado.
Colorado အချင်းထောင်ထဲမှာရှိတဲ့90ရာခိုင်နှုန်းကျော်ဟာသူတို့မိသားစုအတိုင်းဝိုင်းနဲ့ပြန်ကြမှာပါ။သူတို့ဒီမှာရှိနေကြ යි အတွေ့အကြုံကောင်းတွေရသွားစေဖို့ကျွန်တော်တို့လုပ်နေတာပါ
။ထောင်စင်းနဲ့ကြခံနေရတဲ့အစီအစဉ်မှု Amber PS ဟာနောက်နှစ်နှစ်အကြာမှာအချင်းထောင်ကလွတ်မှာပါ။ပိုရုံးကတော့အပြင်ရောက်ရင်ဘယ်လိုနေထိုင်ရမယ်ဆိုတာကိုမသိပေမဲ့လည်းအခုအခါသူများတွေကိုအကူအညီပေးရင်ကိုယ့်ကိုယ်ကိုယုံကြည်မှုအပြည့်ရှိလာတယ်လို့ပြောပါရခင်ဗျာ။
ကော
အောင်စီစဉ်တင်ဆက်ပေးခဲ့တဲ့တူတာဆောင်လင်အမေရိကန်တခွင်စီစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်မှာတော့အင်းလေးအတွက်သူတေသနာအကြောင်းကိုတင်ဆက်ပေးထားပါတယ်။ UNESCO ဇီဝဝင်းကျင်ထိန်းသိမ်းရေးတွေမကဘဲနဲ့အာဆီယံယဉ်ကျေးမှုအမွေအနှစ်စည်းရုံးမှာပါဝင်တဲ့အင်းလေးဒေသရေရှည်တည်တံ့နိုင်မှုအတွက်သူတေသနာပညာရှင်တွေဘာတွေလှုပ်ဆောင်နေပါသလဲဆိုတာကိုဂျပန်အန်နဝဘူမိသိပ္ပံနဲ့နည်းပညာဌာနဂျမ်စတက်ကဒေါက်တာမိုးကျော်သူကိုဒေါခင်မျိုးသက်ကမေးမြန်းတင်ပြပေးထားပါတယ
်။အင်းလေးကအခုတိမ်ကောင်းလို့ဖြစ်နေရဆိုပြီးအားလုံးကစိုးရိမ်နေကြပါတယ်။ဒီအင်းလေးဒေတာနဲ့ပတ်သက်ပြီးတော့ဒေါက်တာမိုးကျော်သူတို့အင်းလေးဒေတာကြီးမတိမ်ကောင်းအောင်ဒါမှမဟုတ်သူ့ကြေကနာတွေဘာတွေလုပ်နေလဲပြောပြပါမယ်။
ဟုတ်ကဲ့ခင်ဗျာအင်းလေးဒေတာတော့เนาะကျွန်တော်လည်းငယ်ငယ်တည်းကပါအရန်ကိုပဲဆွဲဆွဲလန်းလန်းကြိုက်ဖြစ်တတ်တဲ့ဒေတာကြီးတစ်ခုပါအဲအစားတောက်တော့ဒေတာရဲ့ရှုခြင်းတွေကိုပေါ့နော်လူမျိုးတွေရဲ့အနေထိုင်ပုံတွေပြအဲဒီနောက်မှာနောက်ကျွန်တော်ဘူးဒေတာကျွန်တော်တို့ကွင်းစင်းလေးလာတဲ့အချိန်မှာဆိုတော့အင်းလေးဒေတာကိုသွားတယ်ရှမ်ပီကိုသွားတယ်ဆိုတဲ့ဥစ္စာအားလုံးရဲ့လုံနေကြအစင်လာကြီးတစ်ခုပေါ့နော်အဲဒါကြောင့်အဲ့ဒီဒေတာကကျွန်တော်တို့တော့ဆွဲလန်းလာအပြင်ကိုအရန်ကိုနှစ်တတ်တဲ့ဒေတာဘူးဒေတာကတော့အရင်ကတော့ဒီနှစ်တန်းနဲ့ချီပြီးတော့သမိုင်းကြောင်လေးလာကြတဲ့အချိန်ကနေပြီးတော့အခုကြံခဲ့တဲ့20လောက်ကစပြီးတက်ခွဲတဲ့နည်းပညာတွေကအရန်ကိုတိုးတက်လာတဲ့အခါကျတော့20ကဏ္ဍလောက်ကြီးကိုကျွန်တော်က basic တက်ခွဲပြီးလေ့လာတဲ့အဆင့်မျိုးကြီးရောက်လာတာပေါ့နော်ဆိုတော့အဲ့လိုတိုက်ဆိုင်လာတဲ့အချိန်မှာကျွန်တော်တောင်းဝင်ပေးတဲ့ဒီသူ့ဖော်ခြင်းဆိုင်ရာနည်းပညာအသစ်ဆန်းနေသူ့တည်နာအသစ်ဆန်းနေလို့ဖို့ဆိုတဲ့တောင်းဝင်ငါးနှစ်အသေးခံတဲ့အတွက်ကြောင့်အဲ့ထဲမှာကျွန်တော်တို့ကမြန်မာနိုင်ငံကမှဆိုရင်အင်းလေးဒေတာကိုကျွန်တော်ကလည်းခါရက်တိဒီနာလောက်ကြအောင်ဆိုပြီးတော့အပေါင်းတင်တဲ့တိုင်းနဲ့အပိုင်းလေးရှိလာတယ်ပေါ့နော်အဲ့တော့ပတ်ဝန်းကျင်ကမှန်ပါတယ်ဒီတိမ်ကောတယ်ဆိုတဲ့ဥစ္စာကလည်းကဘာကြီးရဲ့ပေါ့နော်ပူနွေးလာတဲ့ဥစ္စာတွေနောက်ပြီးတော့ရာသီဥတုအပြောင်းလဲဖောက်ပြန်မှုတွေကြောင့်ညင်နေတာပေါ့နော်အထူးသဖြင့်2010ခုနှစ်ကအရန်ကိုတည်တာပါတယ်2010ခုနှစ်မှာကျွန်တော်ရေကြာသွားတဲ့ဥစ္စာဆိုရင်ကျွန်တော်ရဲ့အခုပြနေတဲ့ပုံတွေထဲမှာလည်းပါပါတယ်2010ဆိုရင်တုံညအမှန်အောက်တွေရောက်တယ်ဆိုတော့ကံရဲ့နေရာဒေသတော်တော်များများကရေမရှိတဲ့အဆင့်လောက်တွေကျွန်တော်ရောက်သွားခဲ့ပါဆိုတော့အဲ့ဒါမျိုးကလည်းနောက်ဘလောက်ကြာရဲ့နှစ်စိတ်ကြီးရောဘလောက်လောက်ဖြစ်လာအောင်လဲဆိုတဲ့ဟာလေးစိတ်ကူရဲ့ပိုင်းလေးရှိတဲ့အတွက်ကြောင့်မလို့ကျွန်တော်ဒီနည်းပညာအသစ်ဆန်းနဲ့ပတ်ဝန်းကျင်ညဉ့်ညမ်းလာတဲ့ဥစ္စာတွေပေါ့နော်အဲ့ဒါတွေကိုကျွန်တော်အသေးစိတ်ကြခွဲပြီးတော့လေ့လာရဲဆိုတဲ့ဥစ္စာတွေကိုကျွန်တော်စပြီးပြင်ဆင်လာပြီးဖြစ်ပါတယ
်ဆရာဒီလိုလေ့လာတဲ့အခါမှာပေါ့နော်ဒီအင်းလေးကံကပထမဦးဆုံးစိုးရင်စရာအချက်ကဘာလဲအရင်ပြောပြပေးပ
ါဟုတ်ကဲ့ခင်ဗျကြံခဲ့တဲ့နှစ်30လောက်အတွင်းမှာပေါ့နော်ရှိခဲ့သူတေသနာမှတ်တမ်းတွေရပြောရရင်ကျွန်တော်ကလည်းအင်းလေးကိုသူတေသနာအဓိကလုပ်တဲ့သူမဟုတ်ပဲねဒီ24ချင်းနီးပညာကနေမှဓာခွဲရဲ့နီးပညာကနေမှတစ်ဆင့်ဉာဏ်နဲ့ဥစ္စာကိုလေ့လာကျင်တာဆိုတဲ့အပိုင်းဆိုရင်ပြန်ကြည့်လိုက်တဲ့အခါမှာလူဦးရေတိုးတက်လာတဲ့ကိစ္စရေရေကန်ကြီးကကြီးမလာဘူးအဲ့ဒီအပြင်မှာဒီရာသီဥတုတွေရဲ့အပြောင်းအလဲကြောင့်မို့လို့ရေကဘယ်လိုခေါ်မလဲနည်းလာတဲ့အပိုင်းတွေတန်ကကျင်းလာတဲ့အပိုင်းတွေတချို့အထောက်ထားတွေရဆိုသုံးပုံလုံးလောက်အထိအောင်ကျင်းလာဆိုတဲ့ထောက်ထားတွေလည်းရှိပါတယ်ဆိုတော့အဲ့လိုမျိုးကျင်းလာတဲ့အချိန်မှာလူဦးရေတိုးလာတဲ့အပိုင်းရှိတယ်ပြီးတော့ဒီနိုင်ငံတကာကနေအလဲပတ်လာရောက်တဲ့ကြီးတယ်ရရန်များတယ်ပြီးတော့ဒီကြီးတယ်များလာတယ်ဆိုရင်တိုးရစီနေထိုင်မှုတွေဖြစ်များလာမယ်ကြီးသွားလာတဲ့အတွက်ကြောင့်မို့မော်တော်ဘုတ်တွေနဲ့အသွားလာတွေရန်များလာညဉ့်ညမ်းလာပေါ့နော်အဲ့တော့ရေကနည်းလာတယ်လူတွေများလာတယ်သုံးလာတယ်အပြင်ပြီးတော့နောက်ရေကြီးတဲ့ဟာတကူပါပေါ့နော်ဘေးပတ်လေတောင်တွေကနေပြီးတော့ကျလာတဲ့နေတွေပေါ့နော်အဲ့ဒီနေတွေကထိုင်လာတဲ့အတွက်ကြောင့်မို့လို့ဒီအင်းလေးကန်ရဲ့အထက်ကရေဒုထက်ကိုမြေအောက်မှာရှိတဲ့မြေဒုကလည်းပို့ပို့ပြီးများလာတဲ့အပိုင်းရှိပါတယ်ဒီကြီးကနောက်တစ်ခုအစ်တော်တွေပေါ့နော်အစ်တော်ကမြန်မာပြည်တစ်ခုလုံးကြံခဲ့တဲ့နှစ်40လောက်30လောက်အတွင်းမှာအရန်ကိုပြုံးပြီးရဲ့အချိန်မှာဒီအင်းလေးဒေတာကအစ်တော်တွေရဲ့ပြုံးပြီးမှုကလည်းဆိုးပါတယ်အဲ့တော့အားလုံးခြုံလိုက်တဲ့အခါကျတော့ညဉ့်ညမ်းမှုကြီးကဖြစ်လာတယ်ပေါ့နော်ပြီးတော့တခါအညီကြီးစွန့်တဲ့ဥစ္စာလည်းအားလုံးပြီးကြတဲ့အချိန်အင်းလေးကလည်းမမေလာစနစ်ဆိုတဲ့ဟာမျိုးစနစ်ကြထားတာမဟုတ်ပဲဒီရေကန်ကြီးကိုပဲတုံးနေတဲ့အတွက်ကြောင့်မို့လို့အညီကြီးကများလာတဲ့အချိန်မှာအောက်ဆီဂျင်နည်းလာတဲ့အချိန်မှာငါးတွေလည်းထိတိုက်တယ်ဒီရေကိုတုံးနေတဲ့လူတွေအတွက်လည်းကျန်းမာရေးထိတိုက်နေဆိုတဲ့အပိုင်းကအထောက်အထားတွေများကြီးနေတယ်လို့ရှိနေပါ
ဆရာအဓိကတဘာဝပတ်ဝန်းကျင်ညဉ့်ညမ်းတာပေါ့နော
်ဟုတ်ပါတယ်
ဒီတော့ဒီတဘာဝပတ်ဝန်းကျင်ညဉ့်ညမ်းတာအတွက်ပေါ့သူတေသနာပညာရှင်တွေနဲ့ဘာတွေလုပ်ပေးနိုင်ပါလဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ကလုပ်ပေးနိုင်တဲ့ဥစ္စာပေါ့နော်အခုလောလောဆယ်ပြင်ထားတဲ့ပြင်ထားတယ်ဆိုတော့ပြောရရင်တော့ကျန်ခဲ့တဲ့6နှစ်ခုနှစ်လောက်ကပြင်ထားတဲ့ကိစ္စပါဘယ်လိုခေါ်မလဲအကြောင်းအကျောင်းအစင်မသိတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီဂျပန်နိုင်ငံရဲ့အစိုးရရဲ့အထောက်ပံ့ငွေရဖို့အတွက်ပြင်ဆင်တဲ့အပိုင်းမှာလည်းနည်းနည်းနှောင့်နှေးနေတဲ့အပိုင်းတွေရှိတဲ့အတွက်ကြောင့်မလို့ကျွန်တော်ကြားနေရပါကျွန်တော်ပြင်ဆင်ထားတဲ့ဘိုင်းကဘယ်လိုလဲဆိုတော့အခုချိန်ထိရှိခဲ့ရတာကရေကန်ရဲ့အနှံ့မှာဒီရေရဲ့နမူနာယူတယ်ပြီးတော့ရေကန်ရဲ့အောက်ခြေကအနယ်ရဲ့တိမ်တိမ်ပဲရှိတာပေါ့နော်ပြောရရင်တော့ဒီစင်တီမီတာ20 25လောက်ပဲရှိတဲ့ နမူနာလေးတွေကိုအနယ်လေးတွေကိုယူလိုက်တယ်ယူပြီးတော့မှအဲ့ဒါတွေကိုကြာခွဲစမ်းသပ်ပြီးတော့ပြောတာပါအဲ့ဒီမာရင်ကိုပဲကျွန်တော်တို့ကဒီရေကတောက်တုံးတဲ့ဟာမှာအနယ်ကင်းတဲ့အဆင့်ကိုမမီရဲ့ပိုးဘက်တီးရီးယားတွေရှိနေတယ်ဆိုတဲ့ဟာမျိုးတွေတိတိကျကျကြီးသိနေရတယ်ပြီးတော့မှရေကန်ကြီးကပထူကြီးအနေထားရတွက်ချက်မှုတွေအရရေကန်ရဲ့ရေရှိတဲ့နေရာကလာမယ့်နှစ်900ဆိုရင်တိမ်ကောင်းမယ်ဒီရေကန်ရဲ့ဘေးဘက်ကရေအကျကျရှိတဲ့နေရာတွေကပေါ့နော်စုတ်ထိုင်းတဲ့နေရာတွေလာမယ့်နှစ်120မှာအဲ့နေရာတွေကပျောက်ကွယ်သွားမယ်ဆိုတဲ့လောက်ကြီးမှန်းကြီးပြီးရှိလာပါတယ်အဲ့တော့ခုနမေးတဲ့မေးခွန်းကိုပြန်ကောက်မယ်ဆိုရင်ကျွန်တော်တို့ကခုနပြောတဲ့25စင်တီမီတာဆိုတာမျိုးမဟုတ်ဘဲနဲ့ကျွန်တော်တို့က10မီတာနေပြီးတော့မီတာ100လောက်အထိကိုကျွန်တော်တို့ကအရန်ကိုအရည်သွေးကောင်းမွန်တဲ့ဒီလွန်တွင်းတူးတဲ့ဤပညာနဲ့ကျွန်တော်တို့ကတူးယူမယ်တူးယူပြီးတော့မှအဲ့ဤပညာနဲ့ပဲဓာတ်ခွဲတာတွေကိုဆိုတော့မီလီမီတာစကေးလောက်အထိကိုကျွန်တော်အသေးစိတ်ဓာတ်ခွဲမယ်ဆိုတော့ပြောရရင်တော့တစ်ဆယ်ကနန်းလောက်အထိမှာအပြောင်းအလဲဖြစ်တဲ့ဒီတိုးပွားလာတဲ့ငင်းညမ်းလာတဲ့အခြေအနေတွေအကုန်လုံးကိုအသေးစိတ်ပြောပြနိုင်တဲ့အနေအထားမျိုးလောက်ထူကျွန်တော်တို့ပြည်နာလို့ကိုမှန်းထားပါတယ်ပြင်ဆင်ထားတဲ့ပေါ့နော်
ဒီလိုမျိုးပေါ့နော်သူတေသနာတွေလုပ်ပြီးတော့အင်းလေးကံအတွက်ကိုဟိုကစဉ်းစားနေတယ်ဆိုတော့လောလောဆယ်ဒီအင်းလေးကံကြီးအခုသဘာဝပေါ်မှာကျညံ့ညမ်းနေတဲ့ဟာနဲ့ပတ်သက်ပြီးတော့တားဖို့ရှိဖို့ပေါ့နော်ဘာတွေပြုပြင်တ
ဲ့ဟုတ်ကဲ့ခင်ဗျကျွန်တော်တို့ရဲ့သူတေသနာရလကနေကတော့ပရမတ်ဆုံးအဆင့်ကအထောက်ထားအပြည့်စုံနေပေါ့နော်ကျန်ခဲ့တဲ့နှစ်90ကျန်ခဲ့တဲ့နှစ်40ကျန်ခဲ့တဲ့နှစ်30 20 10နှစ်အတွင်းမှာဘလောက်တောင်မှဒီကံအတွင်းမှာရှိရဲ့နေရာဒေသပေါ်မူပြီးပြီးတော့နော်ကံရဲ့မြောက်ဖက်ပြကံရဲ့အလဲကံရဲ့အနောက်ဖက်ကံရဲ့တောင်ဖက်ဆိုတဲ့နေရာမျိုးတွေမှာညဉ့်ညမ်းတဲ့ဟာတွေတက်ပြီးပွားလာတဲ့ဆိုတဲ့ဥစ္စာကိုထောက်ထားတဲ့အသေးစိတ်ပြောပြနိုင်ဆိုတော့အဲ့လိုပြောပြနိုင်ပြီဆိုရင်အဲ့ကာလတွေအတွင်းမှာဒီကံကြီးမှာရှိရဲ့လူတွေနေထိုင်မှုပေါ့သဘာဝရာသီဥတုကြောင်းလဲမှုတွေရဲ့အခြေအနေဆက်ဆက်ပြီးစဉ်းစားပြီးရင်နောက်မှာကျွန်တော်တို့ပြည်နယ်အစိုးရပြီးရင်ဒီတောင်စုအစိုးရတွေအထိကိုအသေးစိတ်အစီရင်ခံတဲ့ဟာမျိုးလုပ်ပေးနိုင်တယ်ပေါ့နော်အဲ့ဒါအပြင်ပေါ့နော်ကျွန်တော်တို့ကြွေးပြီးလုပ်ဖြစ်တဲ့အပိုင်းတစ်ခုကတော့အများလည်းသိကြပြီးသားပါဒီကြံခဲ့တဲ့ NLD အစိုးရလက်ထက်မှာဒီနိုင်ငံတော်အတိုင်းအမြင်ကရဲ့မြစ်တာရခိုင်ချက်နဲ့ဒီနိုင်ငံအစိုးရပြီးတော့ JICA ကနေပြီးတော့မှဓာတ်ရိုက်ပဲပေါ့နော်အင်းလီကန်ဒေတာကြီးရဲ့ရင်းဝီရည်လဲဒေတာတွေခုမျိုးကောင်းမွန်ဖို့ဆိုပြီးတော့စီမံကိန်းကြီးကိုကျွန်တော်ဒီဂျပန်နိုင်ငံရဲ့တကဘာလုံးမှာလိုက်ပြီးအကူအညီပေးနေတဲ့ဒီတစ်တော့ဆိုင်ရာကျွမ်းကျင်မှုတွေပေါ့နော်အဲ့ထက်ကဥဆောင်မှုတယောက်ကတော့ကျွန်တော်မိတ်ဆွေကြီးပါကျွန်တော်တို့အဲအကြောင်းလဲတွေ့ပြီးလုပ်ဖြစ်တဲ့အပိုင်းကြီးရှိပါဆိုသူတို့ကနေပြီးရေဝီရေလက်တာတိုးတက်ဖို့ဆိုပြီးတော့ဒီအထူးသဖြင့်တော့အနောက်ဖက်နဲ့အနောက်မြောက်ဖက်မှာရှိတဲ့တောင်ရောတွေကနေပြီးတော့ဒီအနေနဲ့ဒီစုပုံကြတဲ့ဟာကိုကြော့ချဖို့ဆိုပြီးတော့တိုင်းခေါမှုတွေဖေးစီပြီးလုပ်တယ်လုပ်ပြီးရင်နောက်မှာအဲ့ဒါကိုတားဆီးဖို့အတွက်ပေါ့နော်ဒီစကားလိုပုံစံမျိုးတွေနည်းပညာတွေနဲ့လုပ်ဖို့ဟာတွေကောင်းမွန်အောင်ပြင်ဆင်တဲ့အပိုင်းတွေကိုစလုပ်ဖြစ်နေတယ်လို့သိနေပါတယ
်ဒေါက်တာမိုးကျော်သူရဲ့ပြောကြားခြင်းနဲ့ဒီသတင်းပတ်အတွက်အိပ်ပန်တဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆက်ကြရအောင်နော်
အင်းလေးအတွက်သူတေသနာအကြောင်းကိုဒေါခင်မျိုးသက်ကစုံစမ်းမေးမြန်းပြီးတော့တင်ဆက်ပေးခဲ့တဲ့သိပ္ပံနဲ့ဤပညာခန္ဓာရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညမှာထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေကိုမနက်ဖြန်စနေမနက်ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လင်းပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတစ်လှည့်ပြောပြပေးပါမယ်ရှင်။
ကာဇာကမ်းမြောင်ဒေတာမြောက်ဖက်အချမ်းမှာနေထိုင်သူတသန်းကျော်စလုံးတောင်ဘက်ပိုင်းကို24နာရီအတွင်းသွားကြဖို့အစ္စရေးကာကွယ်ဝန်ကြီးဌာနကပြောထားကြောင်းကုလသမဂ္ဂအရာရှိတွေကမနေ့ကြာသပတေးနေ့မှာပြောပါရတယ်။ဒီလောက်များပြားလာတဲ့လူဦးရေကိုအချိန်တိုတွင်းမှာပြောင်းရွှေ့ဖို့ကမဖြစ်နိုင်တဲ့အကြောင်းနဲ့လူသားချင်းစာနာစရာအဆိုးကျိုးတွေဖြစ်လာလိမ့်မယ်လို့ကုလသမဂ္ဂရဲ့သဘောထားကိုကုလသမဂ္ဂပြောခွင့်ရစတီဖန်ဒူဂျာရစ်ကကြေညာချက်ထုတ်ပြန်ခဲ့ပါရတယ်။ဖြစ်ဆိုးနဲ့ကြုံနေရပြီးသားအချင်းကြီးကနေဘေးဒုက္ခရောက်တဲ့အခြေအနေကြာသွားနိုင်တယ်မို့ဒီအမိန့်ကိုပြန်ယူသိမ်းမှုဖို့လေကုလသမဂ္ဂကပြင်ထန်စွာတောင်းဆိုထားပါတယ်ခင်ဗျာဟာမတ်စစ်သွေးကြွတွေဖန်ဆီးထားတဲ့ဒဇာကန်တွေပြန်လွတ်မြောက်ရေးနဲ့အစ္စရေးနဲ့ဟာမတ်စ်ပြည်ပခပိုဆိုးမလာစေရို့အတွက်အရှိလက်ပိုင်ဒေသကိုတွားရောက်ကြိုးပမ်းနေတဲ့အမေရိကန်နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကင်ဟာဒီကနေ့မှာတော့ပါလက်စတိုင်းခေါင်းဆောင်မမုဒ်အဘတ်စ်ဂျော်ဒန်ပြည်အဗ်ဒူလာတို့နဲ့ဂျော်ဒန်နိုင်ငံအမန်မြို့တော်မှာတွေ့ဆုံခဲ့ပါတယ်ဟာမတ်စစ်သွေးကြွတွေရဲ့တိုက်ခိုက်မှုနဲ့ပြည်ပခတွေပိုမိုကျပြတ်မလာအောင်ကာကွယ်ဖို့ဆွေးနွေးခဲ့တယ်လို့နိုင်ငံရေးဌာနပြောခွင့်ရကပြောပါတယ်ခင်ဗျာဣသရေလမှာရှိနေတဲ့ထိုင်းနိုင်ငံသားတွေထိုင်းနိုင်ငံပြန်နိုင်ရေးကူညီပေးဖို့ထိုင်းဝန်ကြီးချုပ်ကဣသရေလတပ်မကြီးနဲ့တွေ့ဆုံတိုက်တွန်းခဲ့ပါတယ်။ထိုင်းလူမျိုးတွေအပါအဝင်ဟာမတ်စစ်သွေးကြွတွေဖမ်းဆီးထားတဲ့ဒဇာဂန်တွေပြန်လည်ရေးကိစ္စကိုလည်းထိုင်းနိုင်ငံဆိုင်ရာဣသရေလတပ်မကြီးနဲ့တွေ့ဆုံစဉ်ပြောကြားခဲ့တယ်လို့ထိုင်းဝန်ကြီးချုပ်ဆက်ထာသဗီစင်ကတွေ့ဆုံပွဲအပြီးမှာပြောကြားခဲ့ပါတယ်ခင်ဗျာ။
တောက်ကြညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကလေးညရဲ့အစီအစဉ်ထုတ်လို့ရမှုက ကိုရန်နိုင်ဖြစ်ပါတယ်ဆပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဖီတာဟန်ဒလီနဲ့ဟဲလမ်တို့ဖြစ်ပါတယ်ရှင်ကျွန်မကဆူမွန်မှာဒီညအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ရဲ့မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာစိတ်ချမ်းသာကိုကြမ်းမာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင် Thank you.